Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်အောက်တိုဘာလ20ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလှိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်းလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာကိုရိတ်ခါအကူအညီတွေအမြန်ဆုံးပို့ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းပါတယ်။အစ္စရေးပါလက်စတိုင်းပဋိပက္ခကြောင့်ရေနံစည်းတွေတက်လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဟမတ်စ်ဖွဲ့ကအစ္စရေးကိုဝင်ရောက်တိုက်ခိုက်မှုအတွင်းသေဆုံးခဲ့တဲ့ထိုင်းနိုင်ငံသားရုပ်အလောင်းတချို့ဒီကနေ့ထိုင်းနိုင်ငံကိုပြန်ရောက်လာပါတယ်။ဒီသတင်းတွေအပါအဝင်တခြားထိတိုင်းရောက်သတင်းတွေကိုမဆုမွန်နဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညမှာသတင်းရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေကတော့ယူကရိန်းနဲ့အစ္စရေးကိုကူညီထောက်ပံ့မှုသမ္မတဂျိုးဘိုင်ဒန်ကအမေရိကန်တွေကိုတိုက်ရိုက်မေးခွန်းပြောကြားပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာတော့မိုးပြဲရေကာတာဆဲရေဖောက်ကြတဲ့အတွက်အဲ့ဒီဒေသတဝိုက်ကလေယာဉ်ဧကထောင်နဲ့ချီပြီးတော့နစ်မြုပ်ပျက်စီးခဲ့ရပါတယ်။
ဒီကတော့ရောက်ချက်ချက်ပါလေဒီသားများအောင်လည်းရုပ်ပုံကြီးလေးအင်းလေးကနေကမြေကျဲဆယ်ရောက်တယ်မြေကျဲဆယ်ကဆယ်ကိုကျော်လာမယ်ဆိုတော့သူကပြန်ဆင်းချလိုက်တော့ဗော
ဒေသခံ VOA ကိုပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူ KIO ဌာနချုပ်လိုင်စာအနီအောင်ကြာရွာဝင်းကျင်မှာတော့စစ်ကောင်စီတပ်စခန်းတစ်ခုကိုဒီကနေ့ KIA တိုက်ခိုက်ပါတယ်မန္တလေးမှာတော့ဒီစစ်ကောင်စီခန့်အုပ်ချုပ်ရေးတာဝန်ခံတချို့ပြစ်ခတ်ခံရတာစစ်ကောင်စီဘက်ကလိုက်ပြီးဖမ်းဆီးနေတဲ့အလုံခြုံရေးအခြေအနေစိုးရိမ်စရာဖြစ်နေပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ပြောပြပေးပါမယ်ရှင်
ဂါဇာမှာရှိတဲ့ပါလက်စတိုင်းတွေအသက်ရှင်ရေးအတွက်လိုအပ်တဲ့အကူအညီတွေကိုဂါဇာကိုဝင်တဲ့အီဂျစ်နိုင်ငံနဲ့နယ်စပ်ရာဖာဂိတ်ကနေအများဆုံးဝင်ခွင့်ပေးပါလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကဒီကနေ့တောင်းဆိုလိုက်ပါတယ်။အီဂျစ်နယ်စပ်မှာအသင့်ဆောင်နေကြတဲ့ကုန်တင်ကားအစီး20ထဲမှနေမှာအစားအသောက်တွေအပါအဝင်အလွန်အမင်းလိုအပ်နေတဲ့အကူအညီတွေဖြစ်လို့အများဆုံးလိုရာရောက်တဲ့လို့အတွင်းရေးမှူးချုပ်ဂူတဲရက်စ်ကရာဖာနယ်စပ်ဂိတ်မှာပြောကြားခဲ့တာဖြစ်ပါတယ်။
So these trucks are not just trucks. They are a lifeline. They are the difference between life and death.
ဒီကုန်တင်ကားတွေဟာကုန်တင်ကားတွေတသက်မဟုတ်ပါဘူး။အသက်ရှင်တန်ရေးအတွက်သိရေးကြီးတဲ့ကုန်တင်ကားတွေဖြစ်ပါတယ်။ဂါဇာမှာရှိတဲ့လူအများအပြားအတွက်သိရေးရှင်ရေးအဆုံးဖြတ်ပေးမဲ့ကားတွေဖြစ်ပါတယ်လို့အီဂျစ်နယ်စပ်ကိုပါရောက်ခဲ့တဲ့အတွင်းရေးမှူးချုပ်ဂူတဲရက်စ်ကပြောတော့တာပါဂါဇာကိုအကူအညီတွေပို့ပေးရေးအစ္စရေးနဲ့အီဂျစ်အကြားသဘောတူညီချက်တွေမှာကန့်သတ်ချက်တွေပါရှိတာကြောင့်ဒီကန့်သတ်ချက်တွေရှင်းလင်းအောင်အီဂျစ်အစ္စရေးနဲ့အမေရိကန်တို့အကြားဆွေးနွေးနေကြတယ်လို့အတွင်းရေးမှူးချုပ်ကပြောပါတယ်ဒီချိန်ထဲမှာပဲအစ္စရေးနဲ့ဟာမတ်စ်တွေ့ကြတော့အကြားပြစ်ခတ်ရက်ဆဲကြဖို့လူသားချင်းစာနာမှုအကူအညီတွေဂါဇာဒေသကိုအများဆုံးရောက်နိုင်ဖို့ပင်လယ်ကွေ့ဒေသကအာရဗ်နိုင်ငံတွေနဲ့အရှေ့တောင်အရှေ့နိုင်ငံတွေကတင်းကျပ်တင်းကျပ်ထဲတောင်းဆိုလိုက်ကြပါတယ်။ဆော်ဒီအာရေဗျနိုင်ငံရီယတ်မြို့တော်မှာကျင်းပတဲ့အာဆီယံနိုင်ငံများဆိုင်ရာပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ရေးကောင်စီထိပ်သီး CEO ပွဲကြီးညာချက်မှာဂါဇာဒေသတွေကအရက်သားတွေပေါ်တိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်ရှုတ်ချထားပါတယ်။ရေရှည်တည်တတ်တဲ့အပြစ်ခတ်ရက်စဲရဖို့နဲ့အခြေခံမဖြစ်မဖြစ်မရှိမဖြစ်လိုအပ်တဲ့အကူအညီတွေပေးနိုင်ဖို့လိုအပ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကလည်းပြောပါတယ်ခင်ဗျာ
အစ္စရေးဟာမတ်ပြည်ပခါကြောင့်မို့လို့ကမ္ဘာရဲ့တခြားဒေသတွေမှာစာနာမှုဆိုင်ရာလိုအပ်ချက်တွေရှိနေတဲ့သူတွေအတွက်ခက်ခဲမှုတွေနဲ့ပိုးပြီးတော့မှကြုံရစေနိုင်ပါတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကဒီကနေ့ပြောကြားလိုက်ပါတယ်။ဒီစစ်ပွဲဟာဒုက္ခသည်အကြက်တဲကြုံနေရတဲ့လေဘနွန်နဲ့အီဂျစ်လိုမျိုးအိမ်နီးချင်းနိုင်ငံတွေစီထိကူးဆက်ထိခိုက်ပြီးတော့လူသားချင်းစာနာမှုအကူအညီတွေပေါ်မှာပိုးပြီးတော့အခက်တွေ့စေမှာကိုစိုးရိမ်ရပါတယ်လို့ဂျပန်နိုင်ငံကိုရောက်နေတဲ့ UNHCR အကြီးအကဲဖိလစ်ပိုဂရန်ဒီကပြောလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံကမြန်မာဒုက္ခသည်စခန်းထမ်ဟင်းကိုတနင်္ဂနွေနေ့တုန်းကတွားရောက်ပြီးတော့ကြီးစုအားပေးခဲ့တဲ့မဟာမင်းကြီးဂရန်ဒီကဒီလူသားချင်းစာနာထောက်ထားရေးအကူအညီပေးနိုင်တဲ့အရင်းမြစ်တွေကအဆုံးမရှိအမြဲလက်ခံရရှိနိုင်တာမျိုးမဟုတ်ပါဘူးဆိုတာကိုလည်းထောက်ပြခဲ့ပါတယ်။ရိုဟင်ညာဒုက္ခသည်တွေကိုလည်းဆက်ပြီးတော့အကူအညီပေးဖို့အတွက်ထိုင်းနိုင်ငံမှာအောက်တိုဘာလ18ရက်နေ့အင်္ဂါနေ့တုန်းကပြုလုပ်ခဲ့တဲ့နိုင်ငံတကာအစည်းအဝေးမှာမဟာမင်းကြီးကတောင်းဆိုခဲ့ပြီးတော့ပြည်ပခစစ်ပွဲတွေပိုးပြီးတော့မှများလာလေလေသူတို့အားလုံးကိုကူညီ ီပေးနိုင်မှုအရင်းမြစ်ကပိုးပြီးတော့နည်းသွားလေပါပဲဆိုတာကိုဂျပန်အမျိုးသားသတင်းတော်များအသင်းမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်းပြောကြားခဲ့ပါတယ်။ရိုဟင်ညာတွေကိုရေရှည်လက်ခံလာရတဲ့ဘင်္ဂလားဒေ့ရှ်အပေါ်မှာဝင်တော့ဝင်ပို့တွေဆက်ပြီးတော့များလာတဲ့အချိန်မှာရိုဟင်ညာတို့နေရက်ပြန်ရေးကလည်းကိုယ့်ရဲ့ဆန္ဒအလျောက်ဖြစ်ပြီးတော့သူတို့ရဲ့ဂုဏ်သိက္ခာမထိခိုက်စေဘဲဖြစ်တည်ပါတယ်ဆိုတာကိုလည်းမင်းကြီးကပြောကြားခဲ့ပါတယ်ရှင်။
လက်ရှိရှေ့လေပိုင်းဒေသမှာဖြစ်နေတဲ့တင်းမာမှုကြောင့်ကမ္ဘာတဝန်းရေနံဖြန့်ဖြိုးမှုထိခိုက်နိုင်ပြီးဈေးတက်နိုင်တယ်လို့ပြင်သစ်အခြေစိုက်နိုင်ငံတကာစွမ်းအင်အေဂျင်စီ IEA ကသတိပေးလိုက်ပါတယ်။ဒါပေမဲ့အရင်သမိုင်းမှာဖြစ်ခဲ့သလိုအစမတန်ဈေးတက်တာမျိုးဓာတ်ဆီတိုင်းတွေမှာအတန်းအရှည်ကြီးဆောင်ဆိုင်ရတာမျိုးတော့ဖြစ်မှာမဟုတ်ဘူးလို့ကြွန့်ကျင်သူတွေကပြောပါတယ်။လွန်ခဲ့တဲ့အနှစ်50အကြာ1983ခုနှစ်တုန်းကအစ္စရေးစစ်တပ်အတွက်အမေရိကန်ကလက်နက်တွေပြန်လည်ထောက်ပံ့ခဲ့တာကိုတပိတ်မောက်တဲ့အနေနဲ့ရေနံထုတ်လုပ်တင်ပို့တဲ့ OPEC အဖွဲ့ဝင်အာရဗ်နိုင်ငံတွေကအမေရိကန်ကိုရေနံတင်ပို့မှုယာယီရပ်ဆိုင်းခဲ့တာကြောင့်လောင်စာဆီဈေးတွေအဆမတန်တက်ခဲ့ပြီးကမ္ဘာတဝန်းစွန့်အင်ပြဿနာပေါ်ပေါက်ခဲ့ပါတယ်။အခုလဲဆော်ဒီအာရေဗျာနဲ့ရုရှားတို့ကရေနံထုတ်လုပ်မှုရှော့ချထားလို့အရင်ကတည်းကဈေးကွက်မှာလိုအပ်ချက်အလင်းမီအောင်လုပ်နေရတဲ့အပြင်တရုတ်နိုင်ငံကဝယ်လိုအားပိုများလာတဲ့အခြေအနေမှာအစ္စရေးနဲ့ဟာမတ်စစ်သွေးကြောအဖွဲ့အကြားဖြစ်နေတဲ့စစ်ပွဲကြောင့်ရေနံဈေးကွက်မှာမတိမငြိမ်ဖြစ်နိုင်ပြီးပဋိပက္ခကြောင့်ဈေးတွေတက်နိုင်တယ်လို့ IEA အကြီးအကဲဖာတီဘီရိုကပြောပါတယ်။ရေနံနဲ့တခြားလောင်စာဆီတွေတင်သွင်းနေတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကရေနံဈေးတက်မှုကိုအဆိုးဆုံးခံရနိုင်တယ်လို့သူက AP သတင်းဌာနကိုပြောကြားခဲ့ပါတယ်။နိုင်ငံတကာဈေးကွက်မှာ Brent ရေနံစိမ့်ဈေးဟာလည်းအစ္စရေးဟာမတ်ပဋိပက္ခမစတင်ခင်တရက်အလိုအောက်တိုဘာ6ရက်နေ့ကဒဇီကို85ဒေါ်လာရှိခဲ့ရာကအောက်တိုဘာ19ရက်မနေ့ကြာသပတေးနေ့က62ဒေါ်လာအထိတက်သွားပါတယ်။ဒီကြားတဲ့တချို့ရက်တွေမှာဘရန့်ရေနံစိမ့်ဒဇီကို96ဒေါ်လာအထိဈေးတက်ခဲ့ပါတယ်ခင်ဗျာ
။ Israel Palestine ပြည်ပခါမှာအပြစ်ခတ်ရဲစဲရေးတောင်းဆိုပြီးတော့ Palestine တီးခြားလွတ်လပ်တဲ့နိုင်ငံတည်ထောင်တာကတော့အခြေခံကျတဲ့နီလန်ဖြစ်လိမ့်မယ်လို့တရုတ်သမ္မတရှီကျင်းဖင်ကပြောဆိုလိုက်ပါတယ်။ဒါကတော့ Israel Palestine ပြည်ပခါနဲ့ပတ်သက်လို့တရုတ်သမ္မတရဲ့ပထမဆုံးအကြိမ်မှတ်ချက်ပြုပြောဆိုတာဖြစ်ပါတယ်။တိုက်ပွဲတွေကိုတတ်နိုင်သမျှရပ်တန့်မှုပြည်ပခါတွေမပြန့်ပွားအောင်ဟန်တားဖို့နဲ့လူသားချင်းစာနာမှုအကျက်တဲပြဿနာတွေကိုဖြေရှင်းဖို့အဓိကဦးစားပေးလှုံ့ဆော်ရမှာဖြစ်တဲ့အကြောင်းအီဂျစ်ဝန်ကြီးချုပ် Mustafa Mabouli နဲ့ဘေကျင်းမြို့မှာတွေ့ဆုံတဲ့အချိန်မှာတရုတ်သမ္မတပြောကြားခဲ့ပါတယ်။အခု Israel Palestine ပြည်ပခါမှာတော့အပြစ်ရပ်ပြီးတော့နှစ်နိုင်ငံပူးတွဲရက်တီရည်နီးနဲ့ဖြည့်ရှင်းမှုသမရရှိရဲ့ပြောဆိုချက်ကိုကြည့်မယ်ဆိုရင်တရုတ်ရဲ့ရက်တီချက်ကတိတိတသားပြောင်းလဲမှုမရှိဘူးဆိုပြီးတော့လေလာသူတွေကသုံးသပ်ပါတယ်ဒီပြည်ပခါမှာတင်းမာမှုတွေရော့ပါအောင်လို့အီဂျစ်ရဲ့ကြိုးပမ်းမှုကိုသမရရှိကရှီကျူပြောဆိုခဲ့ပြီးတော့တရုတ်နိုင်ငံအနေနဲ့အီဂျစ်အပြင်တခြားအာရဗ်နိုင်ငံတွေနဲ့လည်းညှိနှိုင်းဆောင်ရွက်ဖို့အစဉ်အသင့်ရှိပါတယ်ဆိုတာကိုပြောဆိုထားပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထုတ်လည်ပေးနေပါတယ်ခင
်ဗျာ VOA American တန်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာအစ္စရေးနဲ့ဟာမတ်စစ်သေးကြွတော့အကြဖြစ်နေတဲ့ပြည်ပခါကအရှေ့လက်ပိုင်းဒေသကိုကျော်လွန်ပြီးတင်းမာမှုတွေဖြစ်နေတာကြောင့်အမေရိကန်နိုင်ငံသားတွေနိုင်ငံခြားခီးသွွာလာတဲ့အခါပိုပြီးသတိရှိကြဖို့နိုင်ငံခြားရေးဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်အမေရိကန်နိုင်ငံသားတွေအတွက်တင့်တော်တဲ့ခီးသွွာလာမှုသတိပေးမှုတွေလှုပ်ဆောင်နိုင်အောင်အခြေအနေတွေကိုအမြဲမပြတ်သုံးသပ်နေတာကြောင့်အခုလိုသတိပေးချက်ထုတ်ပြန်ရတာဖြစ်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရမက်သျူမီလာကပြောကြားခဲ့ပါတယ်
And then earlier today, we issued a worldwide caution alert where we advised U.S. citizens that due to
ဘာတဝန်းနေရာစုံမှာတင်းမာမှုတွေတိုးလာနေတာနဲ့အတူအမေရိကန်နိုင်ငံသားတွေနဲ့အမေရိကန်အကျိုးစီးပွားတွေအပေါ်အကြမ်းဖက်တက်ခတ်မှုတွေအကြမ်းဖက်မှုတွေဆန္ဒပြမှုတွေလွတ်လာနိုင်တဲ့အန္တရာယ်ရှိလာနိုင်တယ်လို့နိုင်ငံခြားဌာနပြောခွင့်ရမက်သျူမီလာကကြာသပတေးနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါနိုင်ငံခြားမှာရောက်နေကြတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့လည်းပိုပြီးသတိရှိနေကြဖို့နိုင်ငံခြားရေးဌာနကအကြံပြုထားပါတယ်။အောက်တိုဘာလ9ရက်နေ့ကဂါဇာကမ်းမြောင်ဒေသမှာအစ္စရေး1400နေပါတေဆုံးခဲ့ရတဲ့ဟာမတ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုပြီးဆုံးခဲ့ပြီးတဲ့နောက်အစ္စရေးတို့ဘက်ကလက်တုံ့ပြန်တဲ့အနေနဲ့ဂါဇာမှာအကြီးအကျယ်ပြန်လည်တိုက်ခိုက်နေပါတယ်။တိုက်ခိုက်မှုတွေအတွင်းပါလက်စတိုင်းပြည်သူတွေထိခိုက်တေဆုံးမှုတွေရှိနေတာကြောင့်ပါလက်စတိုင်းတွေဘက်ကထောက်ခံဆန္ဒပြမှုနိုင်ငံအတော်များများမှလုပ်နေကြပါတယ်ဒီချိန်ထဲမှာပဲအစ္စရေးတို့အပေါ်ထောက်ခံအားပေးတဲ့ဆန္ဒပြပွဲတွေလည်းရှိနေပါတယ်ခင်ဗျာ
Israel ဘက်ကိုဥတီပြစ်မှတ်ထားတိုက်ခိုက်လာတဲ့မစ်ဆိုင်းဒုံးကြီးတွေနဲ့အဝေးထိန်း drone တွေကိုယီမင်နိုင်ငံအနီးအရှေ့လယ်ပိုင်းပင်လယ်နီထဲမှာရှိနေတဲ့အမေရိကန်ရေတပ်သင်္ဘောကကြားဖြတ်ပြီးတော့ဖျက်ဆီးလိုက်တဲ့အကြောင်းပင်တဂွန်စစ်ဌာနချုပ်ကမနေ့တုန်းကပြောဆိုလိုက်ပါတယ်
And we cannot say for certain what these missiles and drones were targeting, but they were launched from Yemen, heading north along the Red Sea.
မစ်ဆိုင်းတွေနဲ့အဝေးထိန်း drone တွေနဲ့ပတ်သက်လို့တက်တက်ကွက်ကွက်တော့ကျွန်တော်တို့မပြောနိုင်သေးပါဘူး။ဒါပေမဲ့ရီမင်နိုင်ငံဘက်ကိုပြစ်လိုက်ပြီးတော့ပင်လယ်နီမြောက်ဘက်ကိုပြစ်လွှတ်လိုက်တာဖြစ်လိုက်တဲ့အတွက် Israel ကိုပြစ်မှတ်ထားပုံရပါတယ်လို့ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးချုပ် Pat Ryder ကမနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။ဒီတောတွင်းမှာပဲ Lebanon နိုင်ငံနဲ့နေသာအစ္စရေးနိုင်ငံရဲ့မြောက်ပိုင်းခီးရှမိုနာမြို့ကန်တွေကိုဘေးကင်းရာကိုပြောင်းရွှေ့ဖို့အတွက်ကိုလည်းအစ္စရေးဘက်ကဒီကနေ့စီစဉ်နေပါတယ်။ပါလက်စတိုင်းစစ်သွေးကြွတွေဘက်ကရော့ကက်ဒုံးကျည်တွေနဲ့အကြိမ်ကြိမ်ပစ်ခတ်တိုက်ခိုက်နေတဲ့အတွက်အခုလိုမျိုးမြို့ကန်တွေကိုပြောင်းရွှေ့ပေးနေရတာဖြစ်ပါတယ်။ဂါဇာဒေသလူသားချင်းစာနာမှုအကူအညီပေးနိုင်ရေးအတွက်အီဂျစ်နဲ့ဂါဇာနယ်ခြားရာဖာဂိတ်ကိုဒီကနေ့ဖွင့်ပေးမယ်လို့အစိုးရပိုင်းတို့ကမျှော်လင့်ထားကြပါတယ်။အမေရိကန်အရာရှိတွေဘက်ကတော့အကူအညီတွေပေးရင်နယ်ခြားကနေကုန်ကားကြီးတွေဖြတ်တန်းခွင့်ဟာလမ်းတွေပြင်နေတဲ့အတွက်စနေနေ့အထိကြာနိုင်တယ်ဆိုတာကိုပြောဆိုထားပါတယ်။ဂါဇာစစ်ရုံပောက်ကွဲမှုကြောင့်တေဆုံးတဲ့အရေအတွက်ကစောစောပိုင်းတို့ကတော့900အထိရှိမယ်လို့ခန့်မှန်းထားပေမဲ့100နဲ့300ကြားသာရှိနိုင်တယ်ဆိုတာကိုလည်းသတင်းတွေမှာရေးသားဖော်ပြပါတယ်။ Israel တပ်ဖွဲ့တွေနေသားမှာအလုံးရင်းနဲ့တပ်ဖြန့်ထားပြီးတော့ဂါဇာကမ်းမြောင်ကိုမြေပြင်ကနေဝင်သိမ်းဖို့အသင့်ဖြစ်နေတဲ့အကြောင်းကိုလည်း Israel ကာကွယ်ရေးဝန်ကြီးကမနေ့တုန်းကပြောဆိုထားပါတယ်ရှင်။
ဖိလစ်ပိုင်ကာကွယ်ရေးဌာနဝန်ထမ်းတွေနဲ့တပ်ဖွဲ့ဝင်36,300ကို AI ညာရီတုနဲ့လူပုံတူဖန်တီးတဲ့ digital application တွေပုံကိုရေးလုံခြုံမှုကိုချင်းချောင်းနိုင်တဲ့အတွက်အဲ့ဒီနည်းပညာတွေအသုံးမပြုကြဖို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးကအမိန့်ထုတ်ပါတယ်ဖိလစ်ပိုင်မှာဆယ်စုနှစ်တင်နဲ့ကြာတည်ရှိနေတဲ့ community နဲ့မွတ်စလင်တောင်းကျမ်းသူတွေကိုနှိမ်နှင်းနိုင်ဖို့ကြိုးပမ်းနေသလိုပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းအကျိုးစီးပွားကာကွယ်ရေးအတွက်လှုပ်ဆောင်နေတဲ့တပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးအရာအခုလိုတားမြစ်တဲ့အကြောင်းကာကွယ်ရေးဝန်ကြီး Gilberto Teodoro Jr. ရဲ့အောက်တိုဘာ14ရက်နေ့စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အထူးသဖြင့်ဓာတ်ပုံ7ပုံတည်းမနဲ့အသုံးပြုပြီးလူတစ်ယောက်ရဲ့ပြောဆိုမှုလှုပ်ရှားမှုပုံတွေကို AI နဲ့တုပဖန်တီးတဲ့ Digital Application တွေကိုအသုံးမပြုကြဖို့တားမြစ်ထားပါတယ်ခင်ဗျာ။
အော်တိုဘလာခွနရနေကဂါဇာမှာရှိတဲ့အစ္စရေးမျိုးတွေရွာတွေတဲ့ကိုဟာမတ်စစ်သွေးကြွတွေဝင်ပြီးတော့တိုက်ခိုက်တဲ့အချိန်တွင်းမှာတေဆုံးခဲ့ရတဲ့ထိုင်းနိုင်ငံသား၈ယောက်ရဲ့ရုပ်အလောင်းတွေဒီကနေ့ထိုင်းနိုင်ငံကိုပြန်ရောက်လာပါတယ်။ဟာမတ်တို့ရဲ့တိုက်ခိုက်မှုတွင်းမှာထိုင်းနိုင်ငံသားအယောက်30တေဆုံးခဲ့ပြီးတော့16ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ထိုင်းနိုင်ငံသားရဲ့ဌာနကပြောကြားထားပါတယ်။ဒဇာဂန်ဖြစ်တဲ့ဖမ်းဆီးခံထားရသူက18ယောက်ရှိပါတယ်။တေဆုံးခဲ့တဲ့သူတွေကပထမအတုပ်ဖြစ်တဲ့၈ယောက်ရဲ့အလောင်းတွေကိုတော့အစ္စရေးခီးသည်တွေလေယာဉ်နဲ့ဘန်ကောက်မြို့ဝနဘူမိနိုင်ငံတကာလေဆိပ်ကိုရောက်ရှိလာခဲ့တာပါတေဆုံးသူတွေအတွက်လေဆိပ်မှာဘာသာရေးအရာဝိပုဘဲကိုတော့ထိုင်းတာဝန်ရှိတဲ့သူတွေပြုလုပ်ခဲ့တာမှာတော့ထိုင်းနိုင်ငံဆိုင်ရာအစ္စရေးသံအမတ်ကြီးလည်းတက်ရောက်ခဲ့ပါတယ်ရုပ်အလောင်းတွေကိုတော့သူတို့နေရက်ဒေသတွေစီကိုပို့ပေးပြီးတော့အတုပအခမ်းအနားကျင်းပနိုင်ရေးစီစဉ်ပေးမယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်ရှင်တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစုံဝင်းလိုက်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ယူကရိန်းနဲ့အစ္စရေးကိုကူညီထောက်ပံ့ပေးဖို့အမေရိကန်တွေကိုသမ္မတကတိုက်တွန်းပြောကြားတဲ့သတင်းလွှာကိုတင်ဆက်ပေးကြပါမယ်။ယူကရိန်းနဲ့အစ္စရေးကိုကူညီထောက်ပံ့ဖို့နဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်လူထုကိုဓာတ်ရိုက်မိကွန်းပြောကြားပါရယ်အမေရိကန်ပြည်ထောင်စုရဲ့အဓိကမဟာမိတ်နိုင်ငံတစ်နိုင်ငံဖြစ်တဲ့အစ္စရေးနိုင်ငံနဲ့အတူရည်တည်ချက်ကိုပြသတဲ့အနေနဲ့တယ်အဗီဗ်မြို့ကနေပြန်လာပြီးတော့နောက်တစ်ရက်ဗုဒ္ဓဖူးညမှာပဲအမေရိကန်သမ္မတကသူ့ရဲ့ Oval ရုံးငန်းကနေငွေကြေးထောက်ပံ့နိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့အခုလိုပြောဆိုခဲ့တာဖြစ်ပါရယ် VOA Infuro ဆိုင်ရာသတင်းတောက် Paxi Widaku Sawara ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်အောင်ပြောပြပေးပါမယ်ရှင်
ဟမတ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကိုအစ္စရေးကလက်တုံ့ပြန်ပြီးဂါဇာကိုတိုက်ခိုက်တာကြောင့်ပါလက်စတိုင်းတွေဟာဂါဇာဒေသတောင်ပိုင်းကိုပြောင်းရွှေ့ပြီးရွက်ပြင်ဒဲတွေနဲ့နေကြရပါတယ်ဒီလိုတိုက်ခိုက်နေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာအစ္စရေးကိုစီးရေးအကူအညီတွေထပ်ပေးဖို့နဲ့ရုရှားရဲ့ကျူးကျော်သိမ်းပိုက်မှုကိုတွန်းလှန်နေတဲ့ယူကရိန်းအတွက်လည်းထောက်ပံ့ပေးဖို့နောက်ထပ်ဘီလီယံနဲ့ချီတဲ့ငွေပမာဏသုံးဆွဲဖို့လွှတ်တော်ကိုအဆိုပြုတောင်းခံသွားမယ်လို့ဆိုပါတယ်ငွေပမာဏဘလောက်တောင်းခံထားလဲဆိုတာကိုတော့ဒီကနေ့တောက်ကြနေလွှတ်တော်ကိုအဆိုပြုချက်ပေးပို့တဲ့အခါမှာသိရမှာပါ
Hamas and Putin represent different
Hamas နဲ့ Putin ရဲ့အန္တရာယ်ကမတူပေမဲ့တူညီတဲ့ရည်မှန်းချက်တော့ရှိပါလေအဲ့ဒါကဘာလဲဆိုတော့သူတို့ရဲ့အင်ဒီဂျင်ဒီမိုကရေစီနိုင်ငံတွေကိုကျူးကျော်သိမ်းပိုက်ခြင်းတော့
ဒါဟာအနာဂတ်အတွက်ယဉ်နီမြုံနံတာဖြစ်ကြောင်းလည်းသူကထောက်ပြပါရယ်အစ္စရေးကဆယ်စုနှစ်တွင်နဲ့ချီနေမီတစတစတိမ့်ပိတ်လာတာကြောင့်ဆိုပြီးအောက်တိုဘာ9ရက်နေ့ကဟမတ်စစ်သွေးကြွတွေတိုက်ခတ်ရမှာအစ္စရေး1400လောက်သေဆုံးတာကြောင့်အစ္စရေးကဂါဇာကိုလက်တုံပြန်ပစ်ခတ်ပါရယ်ဒီလိုပစ်ခတ်မှုအတွင်းလူပေါင်း3000လောက်သေဆုံးပြီးတော့တပ်တန်းကျော်အိုးအိမ်စွန့်ခွာခဲ့ကြရတာပါ
History has taught us that when terrorists don't
ကျမ်းပတ်သမားတွေကသူတို့ကျူးလွန်တဲ့ကျမ်းပတ်မှုတွေအတွက်ပြည်တယ်မခံရဘူးဆိုရင်အာဏာရှင်တွေလည်းသူတို့ရဲ့ရက်စက်ကြမ်းကြုတ်မှုတွေအတွက်တာဝန်ခံစရာမလိုဘူးဆိုရင်သူတို့တွေကပြည်ပခတွေတပ်ဖြတ်မှုတွေဖျက်လို့ဖြက်စီပို့ပြီးလှုပ်လာကြတယ်ဆိုတော့ကျွန်တော်တို့သမန်ရန်တင်ကြားပေးထားပြီးသားပါ
တိုင်းမယ်လေအလုတော်ဥက္ကဋ္ဌကေဗင်မက်ကာတီကိုဒီလအစောပိုင်းကယာရုကနေဖြုတ်ချထားပြီးတဲ့နောက်ထပ်ဥက္ကဋ္ဌတက်ခံထားရင်လေ Republican Party တွင်ညှိနှိုင်းလို့မရသေးပဲဖြစ်နေပါတယ်ဗုဒ္ဓဦးနေတုန်းကတော့ American Congress လို့တော့မှာ Israel Hamas နှစ်ဖက်လုံးအပြစ်ခတ်ရစဲဖို့ဆိုပြီးဆန္ဒပြကြပါတယ်အော်တိုဘာ16ရက် Writer Ipsos Lewis တက်မှာတော့ American 47ရာခိုင်နှုန်းက Israel ကိုထောက်ပံ့ပေးတင်ကြောင်းဆန္ဒပြပါတယ်
American leadership is what holds the world together.
ကမ္ဘာကြီးတည်ငြိမ်မှုရှိအောင်အမေရိကန်ဥစားမှုနဲ့ထိန်းချုပ်နေတာပါ။အမေရိကန်ရဲ့မာမိတ်တွေကြောင့်လဲကျွန်တော်တို့အမေရိကန်ပြည်ထောင်စုလုံခြုံပေးခဲ့နေတာပါ
။အမေရိကန်ကအခုလိုအစ္စရေးဘက်ကရက်တီလို့ဆိုပြီးခုခါကမ္ဘာမျိုးတချို့မှာအစ္စရေးနဲ့အမေရိကန်ဆန့်ကျင်ရေးဆန္ဒပြပွဲတွေလည်းပေါ်ပေါက်နေပါတယ်။ဆန္ဒပြသူတော်တော်များများကတော့အစ္စရေးဟာပါလက်စတိုင်းနယ်မြေတွေကိုသိမ်းယူထားတယ်လို့မြင်ပါတယ်။အစ္စရေးဘက်ကလည်းအမိုင်းကြောင်းအရာနဲ့လုံခြုံရေးအတွက်ဒီနယ်မြေတွေကိုသူတို့ပိုင်တာလို့ဆိုရတယ်။ဒါပေမဲ့လည်းယူကရိန်းမှာတော့ကျူးကျော်သူရုရှားကိုတွန်းလှန်ဖို့ဆိုပြီးအမေရိကန်ပြည်ထောင်စုကယူကရိန်းနဲ့အတူရပ်တည်ပါတယ်ခင်ဗျာ
။ဒါကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းနဲ့အစ္စရေးကိုကူညီထောက်ပံ့ဖို့အမေရိကန်လူထုကိုတိုက်ရိုက်မေးခွန်းပြောကြားခဲ့တဲ့အကြောင်းသတင်းလွှာကိုကိုအောင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုဇက်တိုက်နာဆင်ရဖို့ရှိပါတယ်။
VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တမ်းကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါသည်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
်။ VOA American အသံရဲ့တောက်ကြညာချမ်းထုတ်လင်းချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့မိုးပြဲဆယ်ရေဖောက်ချလိုက်တဲ့အတွက်ဒေသခံတွေဒုက္ခရောက်နေရတဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်တောင်ပိုင်းမှာမုတ်တုံမိုးအဆက်မပြတ်ရွာသွန်းခဲ့ပြီးတော့မိုးပြဲရေကာတာတက်မှတ်ရေချိန်ကျော်လို့ဆယ်ရေဖောက်ချခဲ့တဲ့အတွက်အဲ့ဒီဒေသတဝိုက်ကလေယာဉ်ဧကထောင်နဲ့ချီပြီးတော့နစ်မြုပ်ပျက်စီးခဲ့ရတယ်လို့နေအိမ်တွေတနိုင်တပိုင်းမွေးမြူရေးလုပ်ငန်းတွေလည်းရေလွှမ်းမှုပျက်စီးခဲ့ရပါတယ်။စစ်ဘေးဒဏ်ခံနေရတဲ့မိုးပြဲဒေသကစစ်ဘေးဒုက္ခသည်တွေကလည်းရေကြီးလာတဲ့အတွက်နောက်ထပ်ဘေးလွတ်ရာကိုပြောင်းရွှေ့ပြီးတော့ခိုလုံနေကြရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မတ်စုမြတ်မုံကပြောပြပေးပါမယ်ရှင်။
ရှမ်းပြည်နယ်တောင်ပိုင်းမှာမိုးအဆက်မပြတ်ရွာသွန်းခဲ့လို့မိုးပြဲဆယ်သတ်မှတ်ရေချိန်ကျော်သွားတာကြောင့်ဆယ်မြောင်းဝန်ကြီးဌာနကမိုးပြဲဆယ်ရေဖောက်ချလိုက်တဲ့အတွက်မိုးပြဲမျိုးကလေယာဉ်ဧကထောင်ချီရေမြုပ်သွားခဲ့ပါတယ်။ဖောက်ချလိုက်တဲ့မိုးပြဲဆယ်ရေစည်းရာတစ်လျှောက်မှာလေယာဉ်မြေတွေရေလွှမ်းကုန်လို့လေသမားတွေဒုက္ခရောက်နေတာကိုကိုယ်တိုင်ကြုံတွေ့ရသူမိုးပြဲမျိုးကတယောက်ကအခုလိုပြောပြပါတယ်။
ဒီကတော့တော်လေးဖတ်ချပါလိုက်ဒီသားများအောင်လည်းမြုပ်ကုန်ပြီလေအင်းလေးကန်လေးကမိုးပြဲဆယ်ရောက်တယ်မိုးပြဲဆယ်ကဆယ်ကိုကျော်ရမယ်ဆိုတော့သူကယူဖွင့်ချလိုက်တာပေါ့မဖောက်ချရင်လည်းရေကကောင်ကျော်ရမှာပေါ့အဲအန်ဒရယ်ရှိတယ်ဆိုပြီးမှပါလို့ထားလိုက်တာပေါ့ဒီကမြုပ်လို့စပါးကြီးပုတ်ကုန်တယ်မိုးပြဲလေကဧကပေါင်းထောင်ချီတော့ပြည့်စည်သွားတော့ငါးကန်လေးလည်းကုန်လုံးမြုပ်ကုန်တော့ပေါ့
မိုးပြဲဆယ်ရေဖောက်ချတဲ့တန်းကိုစစ်ပြေးဒုက္ခတွေတွေလည်းခံနေကြရပါတယ်မြေချောင်းတပေးတွေမှာအဆင်ပြေသလိုစစ်ပေးတိမ်းရှောင်နေကြရသူ900လောက်ရေကြီးတဲ့ဒဏ်ခံနေရတဲ့အတွက်နေထိုင်လို့မရတော့ဘဲဘေးလွတ်ရာနောက်ထပ်နေရာတွေကိုထပ်ပြီးတော့ပြောင်းရွှေ့ခဲ့ကြရတယ်လို့မိုးပြဲမျိုးစစ်ပေးရှောင်တူကပြောပြပါတယ
်ဒီကြီးတဲ့ကျူးချောင်းများလည်းရှိရပါဗျာအဲဒီတော့တော့ကျူးချောင်းတွေကချောင်းတပေးမှာတော့ချောင်းရှိခါကျတော့ဒီကြီးရလို့ကိုလို့အဆင်ပြေနေနေရအဆင်ပြေတော့ပြန်ရှိပြောင်းရ
မိုးပြဲဆယ်မြောက်ဖက်မှာတည်ရှိတဲ့အေးလေးကံဘက်မှာတော့နှစ်ဆင်ကျင်းပတဲ့ဖောင်တော်ဦးဖျားပွဲတော်ကိုဒီနှစ်မှပြန်ပြီးတော့စီစီကားကားကျင်းပနေပါတယ်။အေးလေးကံဟာမိုးပြဲဆယ်နဲ့တစ်ဆက်တည်းဖြစ်ပြီးတော့ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ကယားပြည်နယ်ဘလူးချောင်းအတွင်းစီစဉ်နေတာပါ။မိုးပြဲဆယ်ရေဖောက်ချမှုကြောင့်စိုက်ပျိုးမြေတွေရေလွှမ်းပြီးတော့ဒေသခံတွေစစ်ပေးဆောင်တွေရေပေးတင်နေတာအတွက်ကုညီကယ်ဆယ်ရေးလှုပ်ဆောင်မှုတွေသိရဖို့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူကိုရောကယားပြည်နယ်အစိုးရအဖွဲ့ပြောခွင့်ရကိုပါ VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။ကယားပြည်နယ်ဘလူးချောင်းအနီးနားမှာနေထိုင်တဲ့ဒေသခံတယောက်ကတော့ အခုလိုရင်းနှီးမြှုပ်တာတွေကနှစ်ပတ်ကျော်ကြာနေပြီဖြစ်တဲ့အတွက်တောင်သူတွေဒုက္ခရောက်နေကြတယ်လို့ပြောပြပါတယ
်။ဒါပါပဲတချို့ကမမဲ့ကြည့်ဘူးညီမလေးလိမ့်လို့အစ်မကြည့်ဘူးပေါ့နော်အဲ့ဒါကိုစောင့်ဆောင်ရင်းနဲ့ဒီရရနဲ့ကာလာကိုရောက်တဲ့အချိန်မှာပဲမိုးကြီးလာတယ်ပါတယ်နော်ဒီမိုးကြီးကတာမှာကျွန်တော်တတ်မှတ်ထားတဲ့ဒီချိန်ထက်တော်တော်တော့ဖောက်ချလိုက်ရပါတော့နော်မြောင်းနေအကုန်လုံးဥပက်ဘီလူပက်ချက်ကုန်တော့ပေါ့နော်တချို့ကျတော့လေဒီနေလိုက်ပြီးတော့ရတနောက်ပြန်လိုက်ဆယ်ရလူလည်းရှိပေါ့နော်လူကားလို့မရတော့ဘူးဘာလို့လဲဆိုတော့အန်ဒီယန်များရဲ့လေးကြီးထဲမှာကျွန်တော်တချို့ကမရေးချင်ကြဘူးပေါ့နော်ဟိုဒီထက်မှာလည်းတန်တမာဝါရေးမှရတနောက်လေးပြန်ပင်ရတဲ့တောင်သူတချို့လည်းရှိရကြဟုတ်မြေပြင်မှာဆိုရင်ဟိုတက်မွေးထားတဲ့ခြံတွေပါသွားတာရှိတယ်လို့ငါမွေးထားတဲ့ခြံတွေအဲ့လိုမျိုးပေါ့နော်။ဟိုငါရလွတ်ကုန်တယ်လို့ပေါ့
။ဒေသခံတွေဟာတိုက်ပွဲတွေကြောင့်နေထိုင်စားတောက်ရေးအဆအဆခက်ခဲနေချိန်မှာရေကြီးတဲ့ဒဏ်ကိုထပ်ပြီးတော့ခံနေကြရတာဖြစ်ပါတယ်။အာဏာပိုင်တွေဘက်ကမိုးပြဲဆယ်ရေကိုနောက်ထပ်ဖောက်ချနိုင်ခြင်းရှိနေတာကြောင့်အနေမန်းဖြစ်တဲ့ကျေးရွာတွေကိုပြောင်းရွှေ့ခိုင်းထားတယ်လို့ဘလူးချောင်းတစ်ပေးမှနေထိုင်သူတယောက်ကပြောပြပါတယ
်။ရေကြီးတာဒီဖက်မှာတော့နှစ်ပတ်လောက်ရှိပြီရှင်။အဓိကကဘလူးချောင်းရဲ့နေမျိုးပေါ့နော်။တောက်ချောက်ကိုရေမြုပ်ပါတယ်။ရေကမြုပ်တာစပါးတော့မှအကုန်လုံးမြုပ်တော့ပေါ့။စပါးတွေပြောင်းဖူးတွေအိမ်တွေမြုပ်ရလဲရှိတယ်ရှင
်။
ဆက်ဖောက်ဖို့လည်းရှိသေးတယ်ရှင
်။နေတဲ့ကျေးရွာတွေမှာရွှေ့ခိုင်းထားတယ်
။ဖျားဖြူ၊ဗရာနီ၊ဝါရီကော်ခူး၊စံပြကျေးရွာအုပ်စု၊ဒေါ်ပေါ်ကလေးကျေးရွာအုပ်စုစားတဲ့ရှမ်းပြည်နယ်၊ကယားပြည်နယ်နယ်စပ်ကဘလူးချောင်းတလျှောက်ခမန်းလေယာဉ်ဧကတပ်တောင်းဝင်းကျင်ရှိပြီးတော့အကုန်လုံးနှိပါရေမြုပ်နေတယ်လို့ကီနီလူခွေရဲ့အဖွဲ့ကိုတီထောင်သူကိုပညာက VOA ကိုပြောပြပါတယ်။ဒါအပြင်လက်ရှိလွိုက်ကော်မြို့ဘလူးချောင်းနဲ့နီးတဲ့အနိတ်ရက်ကွက်၄ခုထပ်မင်းင်းမှလည်းရေဝင်နေပြီလို့ပြောပြပါတယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်တွေကဒေသခံအများစုဟာစစ်ဘေးတိမ်းရှောင်လိုက်နည်းမြေတည်ငြိမ်လာရင်နေရပ်ပြန်လိုက်လုံနေကြရသလိုကြားရက်မှာဒီစာနယ်ရိတ်ခါဖူလုံရဲ့အတွက်လဲဘူးစပားကိုအဓိကထားစိုက်ပျိုးနေကြရတာပါအခုလိုစပားတွေပြည့်စည်ကုန်လို့နောက်နှစ်စာနယ်ရိတ်ခါပုံမကျတဲ့လာမှာကိုစိုးရိမ်နေကြတယ်လို့ဒေတာကန်တွေကပြောပြပါတယ်ရှင
်ဒါကတော့မိုးပြဲရေကာတာဆယ်ရေဖောက်ချလိုက်တဲ့အတွက်အဲ့ဒီဒေတာတဝိုက်ကလေယာဉ်ဧကထောင်နဲ့ချီပြီးတော့နင်းမြုပ်ပြည့်စည်ခဲ့ရတယ်လူလူနေအိမ်နေပါရေနင်းမြုပ်ကုန်နေတဲ့အခြေအနေကိုမဆုမျက်မုံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ပြည်နယ်လိုင်ဇာအနီးစစ်ကောင်စီတပ်စခန်းတစ်ခုကို KIA ကတိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးကြပါတယ်။ KIO ဌာနချုပ်ရှိရာလိုင်ဇာအနီးအောင်ကြားရွာဝင်းကျင်မှာအခြေစိုက်ထားတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုဒီကနေ့ KIA ကဝင်ပြီးတော့တိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲကတော့မနက်9နာရီလောက်ကစတင်ခဲ့ပါတယ်။ညနေ9နာရီအချိန်အထိတနေကုန်နီးပါးလက်နက်ကြီးတွေနဲ့ပြင်းပြင်းထန်ထန်ပစ်ခတ်တာတွေရှိတယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းကနေပြန်ပြီးတော့တိုက်ခိုက်ခဲ့ပါတယ်။ KIO လိုင်ဇာဌာနချုပ်အနီးကတိုက်ပွဲအခြေအနေတွေကိုအခြေခံပြီးတော့ဒီရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ဒီလကိုရနေက KIA ဌာနချုပ်ရှိရာလိုင်ဇာအနီးကမုံလိုင်ခက်စစ်ဆောင်စခန်းတိုက်ခိုက်ခံရတဲ့နောက်ပိုင်းမှာ KIA ကထိုးစစ်အရှိန်ကိုမြင့်တင်လာနေတာပါဒီလ18ရက်နေ့မှာကချင်ပြည်နယ်ရွှေကူမြို့နယ်ငါးပတ်ကြီးစခန်းနဲ့19ရက်နေ့မှာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံပေါ်ရွာအနီးကရင်းလာတောင်စခန်းကို KIA ကတိုက်ခိုက်သိမ်းယူခဲ့သလိုဒီကနေ့မှာတော့နတ်ဆိုင်ရအနီးမှာရှိတဲ့လိုင်လွန်အောင်ကြာကစစ်စခန်းနှစ်ခုကိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီကနေ့တိုက်ပွဲအခြေအနေကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကညနေ9နာရီအချိန်လောက်မှာအခုလိုပြောပါတယ
်ဒီနေ့တိုက်ပွဲအချိန်ကတော့ဘာလဲနမ်ဆာညာလေးလုံးအောင်ချာစခန်းကိုခေဘက်ကနေဝန်တိုက်တာအဲတိုက်ပွဲကတော့ဒီနေ့9နာရီဝန်ချင်းကနေစဖြစ်တဲ့တိုက်ပွဲဖြစ်ပါတယ်အခုတတိယအခုအဲကျွန်တော်တို့ဖုန်းပြောနေတဲ့အချိန်တည်းလည်းချစ်အတန်တွေတော့ကြားရပါတယ်တပ်စခန်းတစ်ခုစလုံးကိုတိုက်တာဖြစ်ပါတယ်ဒီနေ့ကတော့အခုတတိယကတော့တော်တော်များများတော့ဝန်စည်းလို့ရပြီလို့ပြောတယ်ဒါမဲ့ဟုတ်တဲ့တဲ့အလုံးကို confirm ကတော့မလုပ်ရသေးဘူးအခုတိုက်ပွဲကတော့ဆက်ချီအဖြစ်နေတုံးဖြစ်ပါတယ
်နှစ်ဖက်တိုက်ပွဲပြင်းထန်ပြီးစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်ခဲ့တဲ့အပြင်လက်နက်ကြီးတွေနဲ့ပါတနေကုန်ပစ်ခတ်တာတွေရှိနေကြောင်းလည်းပြောပါတယ
်လေကြောင်းကတော့ဆက်တက်လာပဲပဲနဲ့ဖောက်ဘယ်နဲ့ချင်းဆိုတာတော့မှကျွန်တော်တို့မမမြင်ဘူးဟိုချက်သားကရေးဝော်ဒီပေါ်တော့တနေ့ဆက်တွယ်လည်းမရဘူးဒီကနေ့တော့ဒီလေကြောင်းလာတယ်တော့ပဲကြားရပါတယ်ဘယ်နဲ့ချင်းဘယ်နှခောက်ဆိုတာနဲ့ဟိုဘယ်မျိုးအစားဆိုတာနဲ့အဲဒီရတော့အမရသေးဘူးဒါပေမဲ့အများပိုင်းကတော့ jet fighter တွေကတော့ဆက်တက်လာတယ်လို့ပြောကြတယ်စစ်ကောင်စီဘက်ကနဲ့လေကြောင်းနဲ့တိုက်တာဟိုလက်နက်ကြီးတွေနဲ့အဲတော်တော်များများကိုတိုက်တာအတနည်းကုန်တော့အဲတနတ်တန်နဲ့ကြားပါတယ်ကျွန်တော်တို့လက်နက်ကြီးတန်နဲ့ကြားပါတယ
်ဒေသရင်းသတင်းမီဒီယာတချို့မှာတော့လိုင်လွန်အောင်ဂျာစခန်းကို KIA ကသိမ်းယူလိုက်ကြောင်းဖော်ပြနေပြီမဲ့ဗိုလ်မှူးကြီးနော်ဘူးကတော့အတည်ပြုချက်မရသေးကြောင်းပြောပါတယ်လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့နေရာဟာဝိုင်းမော်မြို့နယ်နဲ့မိုးမောင်းမြို့နယ်အဆက်ဒေါ်ဖုံးရံရဲ့အထက်ဘက်မှာဖြစ်ပါတယ် တော့ဖုန်းရဒေသခံတဦးကတော့ဒီနေ့အခြေအနေကိုအခုလို့ပြောပါတယ်
အဲအောင်ကြတဲ့ဒီနေ့တက်တွဲဖြစ်တဲ့ခါတော့တော့မှမလေးရင်လာတယ်ကွာစစ်မှန်ဖြစ်တယ်လို့စားတယ်အဲအဲ့ဒီအောင်ကြာနန်ဆောင်ရံပဲလေကျွန်တော်တို့ကြားတာဟိုမှာတက်တွဲဖြစ်တယ်လို့ပဲကြားရတယ်နည်းနည်းအချိနာလာတော့ဒီခါတော့မှဂျက်ဖိုက်တာဈေးပြန်ပြတ်သွားတယ်အဲဂျက်ဖိုက်တာတက်တာခဏ၃နာရီခွဲပေါ့၃ခွဲလောက်မှတက်သွားတာ
လေးချောင်းကနေ၄ချိန်ထက်မနည်းတိုက်ခိုက်ခဲ့ကြောင်းသတင်းဖော်ပြတာလည်းရှိပါတယ်ဒီအပိုင်းတွေအတွက်မှာတော့နန်းဆန်ရံဘက်ကဒေါ်ဖုံးရံကနေစစ်ရဟတ်ရင်နဲ့လူလက်နက်ရိတ်ခါတွေပို့ဆောင်နေကြောင်းဗိုလ်မှူးကြီးနော်ဘူးကပြောဆိုထားပါတယ်။မမော်မြကြီးနားလမ်းမှာရှိတဲ့လိုင်လွန်အောင်ကြားအနီးမှာစစ်ကောင်စီတပ်စခန်း၃ခုရှိတာပါ။ပြီးခဲ့တဲ့စက်တင်ဘာ16ရက်နေ့ကစခန်းတစ်ခုကို KIA ကတင်ယူခဲ့တာဖြစ်ပြီးတော့ကျန်ရှိနေတဲ့စခန်းတစ်ခုကိုဒီကနေ့တိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။အချိန်ထဲမှာပဲဖားကတ်မြို့နယ်တာမခံဘက်မှာလည်းစစ်ကောင်စီတပ်နဲ့ KIA ကြားလက်နက်ကြီးနဲ့အပြန်အလှန်ပစ်ခတ်တာတွေရှိနေပြီးတော့ဒေသခံတချို့တိတ်ရှောင်နေကြပါတယ်စစ်ကောင်စီဘက်ကသူတို့တိုက်ခိုက်တာမရှိကြောင်းနဲ့မုံလိုင်ခက်စခန်းရှိအမိုနီယာနိုက်ထရိတ်ရန်တူလောင်ရုံပောက်ကွဲတာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့သလို KIA ဘက်ကတော့ရန်တူလောင်ရုံမရှိကြောင်းနဲ့မုံလိုင်ခက်မှာအကြီးစားဘုံပေါက်ကွဲပြီးနောက်မှာလဲစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ကတ်ကြောင်းတုံ့ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ KIO ဌာနချုပ်ရှိရာလိုက်စားအနီးအောင်ကြာရွာဝင်းကျင်မှာအခြေစိုက်ထားတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုဒီကနေ့ KIA ကဝင်ရောက်တိုက်ခိုက်ခဲ့တဲ့သတင်းကိုကိုရန်နိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မန္တလေးဘက်ကလုံခြုံရေးအခြေအနေသတင်းကိုတင်ဆက်ပေးကြပါမယ်။မန္တလေးမြို့မှာတော့စစ်ကောင်စီရဲ့ဒေသတွင်းအုပ်ချုပ်ရေးတာဝန်ရှိသူတချို့အပြစ်ခတ်ခံရတာနောက်ပြီးတော့စစ်ကောင်စီရဲ့ဒီလိုက်ပြီးတော့ဖမ်းနေတဲ့အတွက်ဒေသခံတချို့ဖမ်းဆီးခံရတာအပြင်လူရမှုဒုစရိုက်မှုတွေလည်းပိုပြီးတော့များလာနေတယ်လို့မန္တလေးမြို့ကန်တွေကပြောပါတယ်။စစ်ကောင်စီရဲ့စစ်ဆေးမှုတွေနဲ့တင်းကျပ်ထားတဲ့ကြားမှာပဲအခုလိုစိုးရိမ်စရာလုံခြုံရေးအခြေအနေတွေနဲ့ကြုံနေရတဲ့အတွက်ဒေသခံတွေဟာသူတို့ရဲ့လုံခြုံရေးကိုစိုးရိမ်ပူပန်နေကြရပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုမမျှတစင်အောင်ကပြောပြပေးပါမယ်။
မန္တလေးမဟာအောင်မြင်မြို့နယ်၄၀တလညဇီနာမှာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကလက်ဖက်ဆိုင်ထိုင်နေတဲ့ယာယီမှုတူတနက်နေ့ပြစ်ခတ်ခံရပြီးတည်ဆုံသွားတယ်လို့ဒေသခံတွေကပြောပါရတယ်။တည်ဆုံသူဟာတန်လျက်မော်အနောက်ရက်ကွက်ကအသက်50အရွယ်ယာယီမှုဦးတန်းမင်းဖြစ်ပြီးဥကောင်းကိုတနက်နေ့အနီးကနှစ်ချက်ပြစ်ခတ်ခံရတာလို့ပြောပါရတယ်။အခုဖြစ်စဉ်ကြောင့်မဟာအောင်မြင်မြို့နယ်မှာပို့ပြီးအစ်စ်အစီများတယ်လို့မဟာအောင်မြင်မှာနေထိုင်သူတူကပြောပါရတယ်။
အလုံးစုံရင်းနေနဲ့တင်းကျပ်ပါတယ်ဒီအပိုင်းလုံးမအောင်မီလဲမှာတော့စစ်သေးတာကြီးဆောင်းမင်းစစ်သေးတာကြီးလည်းများတယ်ပေါ့ဟုတ်ကဲ့ဒီလူကြီးတွေမှလည်းစစ်တယ်ပေါ့များတယ်လို့ဆယ်ရင်းစစ်တယ်နေတော့ဒီအပိုင်းတော့တိတ်ပြီးရင်းတော့ရင်းရက်တွေကတော့တော်တော်များတယ်လေစစ်တာတော့
မန္တလေးမြို့ပြပျောက်ကြားတပ်ဖွဲ့တစ်ခုဖြစ်တဲ့ Generation Z Power ကအခုဖြစ်စင်မှာဦးတန်းမင်းကိုသူတို့ပစ်ခတ်ခဲ့တာလို့ထုတ်ပြန်ထားပါတယ်မန္တလေးမြို့မှာအရင်ကတည်းကလုံခြုံရေးတင်းကျပ်ထားတဲ့ကြားကအခုလိုစစ်ကောင်စီအဖွဲ့ဝင်တချို့အပြစ်ခတ်ခံနေရတာနဲ့အဖမ်းဆီးတဲ့နေကြောင်းလုံခြုံရေးစိုးရိမ်ရတယ်လို့မန္တလေးမြို့ကန်တူကပြောပါတယ
်။မန္တလေးမြို့ပေါ်ကြတော့လေဒီလူမျိုးအစအားလေးဖြစ်တာတော့ကြားရတာပေါ့နော်။နည်းနည်းကျွန်တော်ဘက်နဲ့တော့နည်းနည်းလှမ်းတယ်အဲ့ဒါ။သူကမန္တလေးမှာမြို့နယ်နည်းနည်းစိုးတဲ့မြို့နယ်ရှိတယ်နည်းနည်းငြိမ်းနေမြို့နယ်မှာတော့ဘာမှတိတ်မရှိဘူး။ဖြစ်တာတော့ဖြစ်တယ်လည်းဖြစ်တယ်။ဒါပေမဲ့ကျွန်တော်တိတယ်တော့အကုန်ပြောရင်ကျွန်တော်အန္တရာယ်များတယ်လေ။
လူငယ်တွေကိုလုံခြုံရေးအကြောင်းပြပြီးဖမ်းဆီးစစ်ဆေးတာလည်းရှိတယ်လို့ပြောပါတယ်။ချင်းမြသာစီမျိုးနဲ့ဆံပြရက်ွက်မှာပြီးခဲ့တဲ့23ရက်နေ့ကအသက်20အရွယ်အမျိုးသားလူငယ်တူကို PDF ဆိုတဲ့ဆွဆွဲခြင်းနဲ့စစ်ကောင်စီဘက်ကဖမ်းဆီးခေါ်ဆောင်သွားပြီးအဲ့ဒီလူငယ်နဲ့နှိစက်သူတွေကတော့ PDF နဲ့ပတ်သက်မှုမရှိကြောင်းညင်းဆိုထားပါတယ်။မန္တလေးမြို့မှာအခုအောက်တိုဘာလထဲမှာတင်ဒေသခံ15ဦးထက်မနည်းဖမ်းဆီးခံထားရပြီးစစ်ကောင်စီဘက်ကအရဝတီနဲ့ရောက်လာပြီးဖမ်းဆီးခေါ်ဆောင်တာမျိုးဖြစ်တယ်လို့ဒေသခံတွေကပြောပါရယ်။အာနာသိမ့်ပြီးနောက်ပိုင်းပြည်နယ်နဲ့တိုင်းဒေသတော်တော်များများမှာညမထွက်ရအမိန်ထုတ်ပြန်ထားပြီးမန္တလေးမြို့မှာလည်းည12နာရီကနေမနက်4နာရီအထိညမထွက်ရအမိန်ရှိပါရယ်။လုံခြုံရေးအတွက်စစ်ဆေးမှုတွေနဲ့တင်းကျပ်နေတဲ့ကြားကပဲမန္တလေးမှာနေဘက်အချိန်လမ်းပေါ်မှာလူရဲခံရတာတွေရှိတယ်လို့နေနေဝင်ပြီးအမှုဂျန်စီပစ္စည်းယူတာလဲကြုံတွေ့နေရတယ်လို့မြို့ကန်တွေကပြောပါတယ်ရှင်
။ဒါကတော့မန္တလေးမြို့ပေါ်ကစိုးရိမ်ရတဲ့လုံခြုံရေးအခြေအနေကြောင့်သတင်းကိုမမျှတစေအောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့တော်ရရှင်နေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်လေးဖြစ်တဲ့အမျိုးသမီးကဏ္ဍတုတ္တဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍရှုစားနာဆင်ရဖို့ရှိပါတယ်။
VOA American အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းတစ်ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသိပြုချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်မှုအစဉ်ကြိုးစားနေပါခင်ဗျာ
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်အောက်တိုဘာလ20ရက်တောက်ကြညပိုင်းအစီအစဉ်ဒီကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ကယားပြည်နယ်သို့မဟုတ်ကရင်ပြည်မှာတော့လိုက်ကောမြို့လောက်ကနေလွဲပြီးတော့ကြံဒေသတွေမှာတော့ကျောင်းနေအရွယ်ကလေးငယ်တွေဟာစစ်ပွဲတံကြောင့်ပုံမှန်ကျောင်းစာကိုတင်ကြားနိုင်တဲ့အခြေအနေမရှိကြတော့ဘူးလို့ပညာရေးလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်နေတဲ့ကရင်အမျိုးသမီးမတ်အဖြူလေးကပြောပါတယ်စစ်တပ်ကအနာသိမ့်မှုရဲ့နောက်ပိုင်းဖြစ်နေမှုတွေကြောင့်လိုက်ကောမြို့ပေါ်ကနေထွက်ပြေးခဲ့ရပြီးတော့နေဆက်စစ်ပေးဆောင်စခန်းမှာတနစ်ကျော်နေခဲ့ရတဲ့အဖြူလေးဟာကလေးငယ်တွေပညာသင်ကြားခွင့်ဆုံးရှုံးနေရတဲ့အခြေအနေတွေပေါ်မှာကိုယ်တိုင်တွေ့မြင်ခဲ့ရပြီးတော့ပညာရေးလုပ်ငန်းတွေထဲမှာထက်ထဲဝင်ဝင်ပါဝင်လှုပ်ဆောင်နေပါတယ်။နေဆက်အခြေဆိုင်ဆက်တော်တို့လူငယ်ဖွံ့ဖြိုးရေးတင်တဲ့ဥဆောင်တာဝန်ခံတဦးဖြစ်တဲ့မတ်အဖြူလေးကိုမတ်ခင်ဖြူထွေးကနေဆက်တနေရာမှာတွေ့ဆုံမေးမြန်းထားတာကိုရှုစားနာဆင်ပါရှင်။
There's a path we must choose sometime. Gotta stand up and fight sometime.
Naturally, ဒီဝေကိုခုလိုအချိန်ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်။တွေ့ရတာလည်းအမတန်ဝမ်းသာပါတယ်။ဆိုတော့မတ်ဖြူလေးရန်စားတော့ဒီပညာရေးကိစ္စတွေမှာဆောင်ရွက်နေတဲ့အမျိုးသမီးတယောက်အနေနဲ့ပေါ့နော်ကိုယ့်ရဲ့အတွေ့အကြုံလေးတွေမျှဝေပေးဖို့အတွက်ဒီ interview လည်းလုပ်ဖြစ်တာပေါ့လေ။ဆိုတော့ကျွန်မအရင်ဆုံးမေးချင်တာကအခုဒီမြန်မာနိုင်ငံကနေပြီးတော့အနာသိမ့်မှုနောက်ပိုင်းမှာ IDB ဒုက္ခသည်စခန်းမှာနေခဲ့ရတယ်ဆိုတာလည်းပြရတယ်လေ။အဲအဲ့ဒီလိုအခြေအနေမှာအခုလိုမျိုးပညာရေးလုပ်ငန်းကိုမလုပ်ဖြစ်ခင်အချိန်ပေါ့ကိုဖြတ်တန်းခဲ့ရတဲ့အချိန်နေနေတော့အဲ့ဒါပြောပြပါလား
။ကျွန်မကတော့အရင်ကတော့ဒီဘက်ကောမှာနေရပါတော့။ဒီတိုင်ကိုရင်နဲ့အစီပဲနေခဲ့တယ်။ဒီလိုမျိုးတာမန်ဟိုဝန်ထမ်းပါပဲနော်လုပ်တယ်။ပြီးကြလို့ရှိရင်ဒီဘက်အနာသိမ့်ပြီးတော့ကျွန်မဒီ camp တွေရောက်လာတယ်။ရောက်လာတဲ့အချိန်မှာတော့ကျွန်မအတွက်ကတော့အေးအားလုံးကအစ်စ်ပဲဟိုမနီကူးထိုင်ဖူးတဲ့စခန်းထဲမှာဒီလိုမျိုးနေရတဲ့အခါကျတော့အရင်အဆင်မပြေဘူးတားရီတမီးတွေကြောင်းတက်ဖို့ဆိုတာလည်းအဆောက်အုံဆိုလုံးဝအဆင်မပြေဘူးကိုဗစ်တွေနည်းနည်းကျန်နေတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်တော့တော်တော်အဆင်မပြေပဲနဲ့ဟိုခက်ခက်ခဲခဲပဲနေရတယ်ဒါပေမဲ့တော့လည်းဟိုကျွန်မထက်ဆိုင်ရင်ကျွန်မထက်အများကြီးစိုးညီနေတဲ့လူတွေအများကြီးရှိကြရပဲလားဆိုတဲ့ဟောင်းကျွန်မအဲ့ဒါနဲ့ပဲကျွန်မဟိုစာဒီဟာကိုဖြတ်တန်းလာတာပေါ့နော်အဲ့ဒီထဲမှာတော့ကျမတို့ကတော့စိတ်ပိုင်းဆိုင်ရာတွေနဲ့အများကြီးကိုစိတ်တက်ကြတယ်အခုကျမတို့ပဲအမျိုးသမီးစစ်ဆောင်နေရတဲ့အမျိုးသမီးညီသူဆိုညီကြည့်လိုက်ပါကျမတို့မျိုးပဲစိတ်တက်တန်းတူပဲကြနေကြတယ်စိတ်သက်တွေစိတ်တန်ရာတွေအများကြီးရကြတယ်ဆိုတော့ကျမယုံပါတယ်ရှင့
်အဲ့အခုအဲ့ဒီ IDB ဒုက္ခသည်စခန်းထဲမှာရောဘယ်လောက်ကြာကြာနေလိုက်ရလဲ
တနေ့ကြာကြာနေခဲ့ရှင
့်တနေ့ကြာကြာနေရတယ်ဒီနေတဲ့ကာလအကျွမ်းမှာဒီကလေးငယ်ရဲ့ပညာရေးနဲ့ပတ်သက်ပြီးတော့လည်းသတိပြုမိခဲ့တာဘာတွေတွေ့ခဲ့ရလဲ
အဲ့တတော်များကစစချင်းဆိုရင်ကျောင်းနေရာတွေမရနေတာနေရာအထိုင်ခင်းတွေကလေးအတွက်ထိုင်ခင်းအိတ်စင်မပြေတာပြီးကြလို့ရှိရင်ဆရာဆရာမအင်အားတွေမလုံလောက်တာအဲ့ဒါတွေအများကြီးတွေ့ရတယ်ပြီးကြလို့ရှိရင်တချို့တွေဆိုလို့ရှိရင်ကျောင်းအဲ့ဒီ IDP ထဲမှာဖွင့်ထားတဲ့ကျောင်းတွေကိုဖွင့်ချိန်ကိုနောက်ကျပြီးမှရောက်လာတဲ့လူတွေဆိုလို့ရှိရင်လည်းဟိုတချို့တွေဆိုရင်ဟိုတင်လို့မရဘဲနဲ့အဲ့လိုမျိုးနေနေရတဲ့လူတွေကိုလည်းအများကြီးတွေ့ရတယ်အခါကျတော့ဟိုကျမကလေးကိုယ်တိုင်နိုင်ကလည်းကျမလည်းအမိဖြစ်တဲ့ကလေးတွေကိုဆိုလို့ရှိရင်အဲ့လိုမျိုးပဲပညာကိုသင်စီခြင်းနဲ့အဲ့ဒါကြောင့်မလို့ဒီဘက်ကိုလာတာလည်းပါတယ်အဲ့ဒါကြောင့်ဒီဘက်မှာလာတယ်အဲ့ဒီမှာလည်းအများကြီးတွေ့ရတယ်ခုနပြောတဲ့ကလေးတွေမတင်တင်ခွင့်မရတဲ့ဟာတွေအဲ့လိုမျိုးတွေပေါ့နော်နောက်တော့ကျမကိုယ်တိုင်နိုင်လည်းအခုဒီကျောင်းမှာဆိုလို့ရှိရင်လည်းထပ်တန်းနေမယ်ကျမကကြည့်ပေးနိုင်တယ်ကလေးငယ်တဲ့လူတွေကြောင့်ကျမလည်းကြည့်ပေးနိုင်တယ်အဲ့ပညာတင်ခွင့်မရတဲ့ကလေးငယ်လေးတွေကိုလည်းအများကြီးတွေ့ရတဲ့အချိန်မှာတယ်မကောင်ဘူးအဲ့ဒါလေးကြောင့်မင်းကဒီကံလာထဲမှာပါဝင်လာတာပါရှင့
်တကယ်ကြတော့ကိုကဒီပညာရေးဝန်ထမ်းလုပ်ခဲ့ပြီးတဲ့အခြေခံလည်းမရှိဘူးမရှိပဲနဲ့အခုလိုဒီအာဏာသိမ်းမှုနောက်ပိုင်းမှာမကိုကိုယ်တိုင်လည်းအုပ်ပြစ်အိမ်ပြစ်ထွက်ပြေးရရင်လည်းမဒီပညာရေးလုပ်ငန်းကိုဝင်ဖြစ်တယ်ဆိုတော့လေအဓိကကိုကိုဘာရဆစ်စော်ပြီးတော့မှဒီလိုအခြေဒီကံလာတွေကိုရောက်လာခဲ့တာလေ
ဟု ခုနကျမပြောသလိုမျိုးပဲကလေးတွေကိုပညာသင်စေချင်တာမှာအဲ့ခါကျတော့ခုနပြောတဲ့ပညာမသင်လိုက်ရတဲ့ကလေးတွေကိုကျမကဟိုဘယ်လိုမျိုးတောင်းတနေရနေကူညီနိုင်မလဲပေါ့နော်အဲ့ဒါနေလေပတ်သက်ပြီးတော့ဟိုစာတတ်နိုင်တဲ့လောက်ပေါ့ကိုဖဲကနေတော့လုံနိုင်တဲ့ဟာဘာလီလဲရှိလဲဆိုတဲ့ဟာလဲကျမတို့ဒီဆရာကြီးကလည်းဖိတ်ခေါ်လို့ကျမလည်းဒီဖက်ဒီမှာပါလာတာပါရှင်
ဆိုတော့အာနာသိမှုနောက်ပိုင်းမှာဒီမြန်မာနိုင်ငံမှာဒီပညာရေးနဲ့ပတ်သက်လို့ပေါ့နော်အထူးသဖြင့်ဒါမဲ့အဖြူလေးဆိုရင်တော့ဒါကရင်ပြည်ဒေသအနေနဲ့လာတဲ့သူတယောက်ဖြစ်တယ်ဆိုတော့ပညာရေးအခြေအနေကဘယ်လိုအပြောင်းအလဲတွေဖြစ်သွားလဲအာနာသိမှုနောက်ပိုင်းမှာအာနာသိမှုနောက်ပိုင်းမှာဆိုလို့ရှိရင်အမတီးတဲ့တိုင်ပဲအခုကျွန်တော်ကရင်ပြည်တပီးဥစားတပီးနယ်လုံးမှာဆိုလို့ရှိရင်တပီးလုံးမှာ
嘛。你讲路线，你店里嘞，看不离的那些，哎嘛，过去过他店里啊嘞，没弄穷我嘛，没弄穷。你现在哎呀，噶，怎么路嘞，离那拉嘞，怎么木那那几年拉嘞，你那个 idea 哈，都路里有人才呢啊嘛，过去过他。那边是咯，龙华我是没丢 ，BK 的 BK 的话，怎么地看片嘛？你龙华嘞，哎嘛，沙丁江那些，哎嘛，龙华是那些 BK 的老板，哎嘛，江沙丁江嘛，怎么个？哎，江我那那地价话嘞，古村一个里里啊，人家店铺啊，没稀有标嘛，我那讲龙华就是咯，那块走路里啊，地那在干那个走路地平边边，江边再没事呢，哎嘛，江店铺啊拉拉，不拉去地查来下来，怎么没地呢？怎么搞嘞？哎，你看你的哦，工农过来，怎么就靠你富呀？啊，嘞，怎么别搞了？哦，芝麻种辛苦不为不咯？今年伊阿罗哦，都导游苏娃娃娃来添嘛，然后。
啊，我妈的，六月呢，专门收钱耶，格林个也不老人家个的，的给你你地点嘛不咯？怎么哦，三百天内呢，又也不老人家撇多少路标路样嘞？看蛮几不？
他们其实呢，今晚可能就留那个的尼亚老百姓等下了嘛。第二天过去过他老的尼亚的时候嘞，尼亚都阿偏啊，就特等的尼亚没。第二天都可能就嘞，有啥木拉人生了木就生个里里啊咯。我们等来五岁了，看嘛路老尼亚，今晚听来了，躺在躺在了没搞完嘛。
就哥哥嘞，阿来的客人查咯，的身体挺强啦，阿来都得要撇的。哥嘛嘞，你打住呢，打的没力呢，你路外边来呢嘛。ဒီလိုအခုဆိုလို့ရှိရင်ဒါ22နေရာပေါ့လीเนาะ22နေရာမှာဒီလူငယ်တွေကိုပြန်ပြီးတော့ပညာသင်ကြားတဲ့အစီအစဉ်တစ်ခုမှလည်းကိုကဥဆောင်ပါဝင်နေရဲ့ဆိုတဲ့ခါကျတော့လေဆိုတော့ဒီလိုအလုပ်မျိုးလုပ်တဲ့ခါမှာရောအခက်ခဲဘာကြီးကြုံရတာရှိလဲကို့အတွက်တွေ့ကြုံပြပြပါအောင
်ဒီအရောက်ချင်တော့ဒီမှာတရားမဝင်နေထိုင်ရတဲ့အတွက်ကြောင့်မလို့ဟိုဒီတရားမဝင်နေထိုင်ရတဲ့လူတွေအကုန်လုံးတော့နားလဲပါတယ်ဒီကျွန်မတို့တွေဘယ်လောက်လုံခြုံမှုရှိလဲဆိုတာတော့နားလဲပါတယ်အဲ့ဒီရဲ့အဲ့တော့အခက်ခဲပါနောက်တစ်ခုကကျွန်မဒီကလေးတွေကျွန်မလည်းမိခင်ကိုယ်တိုင်ဖြစ်တယ်ကလေးကျွန်မကလေးတွေလည်းရှိရပြီးကျွန်မအခုကြီးစုဆောက်ဆောင်နေကလေးတွေဆိုတာမိခင်နေမပါလာကြဘူးဆိုတော့ကျမကနေပြီးတော့သူတို့အမိနေရာမှာလားအဲ့လိုမျိုးကျမလှုပ်တယ်အဲ့ဒီသူတို့ရဲ့စိတ်ပိုင်းဆိုင်ရာတွေဘယ်လိုမျိုးလဲဆိုကျမနားလဲရဖို့ကျမတော်တော်လေးကိုဟိုကျမအတွက်တော့ဒီဟာကိုကျမရဲ့ကိုယ်ကိုယ်တိုင်ခံစားနေရတဲ့ခက်ခဲပေါ့အဲ့ဒါတော့ရှိခဲ့တယ်နောက်ပြီးတော့ဟိုကျမတို့ဒီနေရာထိုင်ခင်းနေအတွက်လည်းအဆင်မပြေတာတွေနောက်ပြီးကြလို့ရှိရင်ဒီစားရည်တောက်ရည်နောက်ပြီးကြလို့ရှိရင်ရေတွေမရှိတာရက်စင်းမရှိကျမတို့နေရာနဲ့နေရာမှာလက်စင်းမရှိတာအဲ့ဒါတွေအတွက်လည်းတော်လေးကိုကျမကိုယ်တိုင်ဒီအခက်အခဲကိုအများကြီးဆိုင်ခဲ့ရအောင်ဒါပေမဲ့ကျမရဲ့အခက်အခဲဆိုတာဒီတွင်မှာထက်ကြံနေခဲ့တဲ့အမျိုးသမီးတွေတော့တော့မဆူပါဘူးရှင
်။ဒါတော့အခုအချိန်မှာเนาะအခုအချိန်မှာဒီလိုမျိုးပညာရေးလုပ်ငန်းတွေလုပ်နေတဲ့အချိန်မှာရောဒီအခုစာသင်တာတွေအတွက်လိုအပ်ချက်တွေရှိရဆိုရင်တော့လိုအပ်ဆုံးအရာတွေကလက်တော်မှာဘာတွေဖြစ်မလဲ။ဘာတွေပံ့ပိုးဖို့အရေးကြီးနေလဲလောလောဆယ်။
ဒါတော့ဟိုဘန်နာရေးခက်ခဲပေါ့เนาะအဓိကဘန်နာရေးခက်ခဲအကယ်လို့ဒါကျမညီမကဟိုဘန်နာကြီးခက်အဆင်ပြေမယ်ဆိုလို့ရှိရင်ကျမကဒီခုဒီကြောင်စာရန်နေတဲ့အချိန်မှာကလေးတွေကနေ့စဉ်နဲ့များကျမကိုဆက်တွေ့လာကြတယ်ကြောင်တက်ချင်လို့ဘောနော်ဒီကြောင် join ချင်လို့ဆိုအဲ့ဒါကျမတို့အနေနဲ့လည်းဒီမှာကဟိုထိုင်းနေတဲ့နေရာမှာဖြစ်တဲ့အတွက်ကြောင့်မလို့ဒီနေရာကိုတကယ်တော့တည်ဝင်ထိုင်ခွင့်ဆိုတဲ့ဟာကလေးတွေကိုကျမကလုပ်ပေးမှပဲခေါ်လို့ရမှာလေအဲ့ဒါကြောင့်ကျမတို့အတွက်ကတော့တကယ်ကိုအဲ့ဒီကလေးတွေကိုခေါ်ဖို့ကကျမတို့အတွက်အဆင်မပြေဘူးအဲ့ဒီကြောင့်မလို့အဲ့ဘန်နာကြီးခက်ခဲကြောင်လို့အဲ့ဒီအနည်းတိုင်းနေတိုင်းလေကျမကသူတို့ငင်းနေရတဲ့အတွက်ကြောင့်မလဲကျမတကယ်ကိုစိတ်မကောင်းဘူး။ရင်းနှင်းမှလည်းတကယ်ကိုခံစားရတယ်။ဘာမှမပူညီပေးနိုင်တဲ့အတွက်လည်းကိုအင်းဝမ်းနေပါလေ
။ဆိုတော့ဒီလိုအခက်ခဲရှိမယ်ဆိုတာလည်းအနည်းငယ်များတော့ကိုလည်းစဉ်းစားမိခဲ့မယ်လို့တော့ချင်ပါတယ်။ဒါပေမဲ့အခက်ခဲရှိတဲ့ကြားပဲဒါကိုလုပ်မယ်ဆိုတဲ့စိတ်ပေါ့နော်။ဘယ်လိုခံယူချက်ထားပြီးတော့ဒါကိုကျော်ဖြတ်နေလဲ။
ကျွန်မကတော့ဟိုနယ်ဆန်မန်ဒဲလာရဲ့သူရဲ့စကားလုံးပဲတုံချင်တယ်။တိုင်းပြည်တပြည်ကြီးကိုပြောင်းပြုတ်ပြင်ပြောင်းလဲတဲ့နေရာမှာပညာရေးကဟိုအဓိကလက်နက်ပဲဆိုတဲ့ဟာကိုကျွန်မအဲ့ဒီစကားလုံးကိုတုံချင်တယ်။ဒီပညာရေးကဘယ်နေရာမှာမဆိုလို့ရှိရင်လိုအပ်တဲ့ဟာပေါ့နော်။အဲ့ဒီတိုင်းပြည်တပြည်မှာတော့သူကပညာရေးကလုံးဝမရှိမဖြစ်ပဲအခုအမတို့လည်းကြားဖို့မှာပါတိုင်းပြည်တပြည်ကိုအကြ ాయి အုပ်ချုပ်ခြင်းလို့ရှိရင်ပညာမသင်ခိုင်းတဲ့ဆိုတဲ့ဟာလေကျွန်မတို့တွေကအရင်ကတည်းကစနစ်တကျကိုဖျက်ဆီးခံလာရပညာရေးစနစ်ဆိုတော့လေအခါကျွန်မကတော့ဒီပညာရေးကိုကောင်းတဲ့ပညာရေးဟို quality education ဆိုတဲ့ဟာကိုကျွန်မကဒီကလေးတိုင်းကိုကျွန်မရသွားစေချင်တယ်အဲ့ဒါတော့ဟိုကျွန်မရဲ့ခံစိတ်ထဲမှာဥစားဖြစ်တယ်ပြီးကြလို့ရှိရင်အကယ်လို့များလားကျွန်မတို့တိုင်းပြည်မှာပါနော်ဥစား quality education နေများလားရခဲ့တယ်ရှိတော့ဒီဆက်ပြီးတော့အခုသူတို့တွေကတော့တိုင်းပြည်ကိုတစားတစ်စားဖျက်ဆီးနေတဲ့အခါကျတော့ကျွန်တော်တို့တွေကပညာရေးကိုသူတို့ကရန်တက်စီချင်တယ်ရန်တက်လို့ရှိရင်ခုနပြောလို့မျိုးသူတို့က AC အုပ်ချုပ်လို့ရတယ်အခါကျတော့ဆက်ပြီးတော့ကျွန်တော်တို့တွေဒီလိုမျိုးမအုပ်ချုပ်ခံချင်တော့ဘူးဆိုလို့ရှိရင်ကျွန်တော်တို့ကပညာတက်ကိုတက်ရမယ်ပညာတက်မှပဲသူတို့အုပ်ချုပ်တာကိုကျွန်တော်တို့ကပြန်တော်လှန်နိုင်မယ်နောက်ပြီးကျအကဲလို့များကျွန်တော်တို့တော်လှန်လို့အောင်သွားပြီဆိုလို့ရှိရင်ကျွန်တော်တို့ကပညာရေးကိုရက်တက်မနေတဲ့အတွက်ကြောင့်မျိုးကျွန်တော်တို့ကကဘာနဲ့ပြန်ပြီးတော့ရင်ပေါင်တန်းလို့ရတယ်အဲ့ဒီဟာကိုကျွန်တော်ကနေပြီးတော့ပညာရေးကအရန်နဲ့အရေးပါတယ်ဆိုတဲ့အကြောင်းကျွန်တော်တို့ရဲ့အရန်နဲ့နောက်ကျကြံတဲ့စနစ်ခုနကကျွန်မပြောလို့ပဲစနစ်တကျဖျက်ဆီးခံနေရတဲ့အချိန်မှာအများကြီးနောက်ကျကြံတဲ့အချိန်မှာအခုကထပ်ပြီးတော့ကျွန်တော်တို့တွေကဖျက်ဆီးခံအောင်မယ်ဆိုရင်ကျမတို့ဘယ်နှစ်ထက်ကြအောင်မလဲဆိုတဲ့ဟာကိုပဲကျမပြောချင်တယ်ပြီးကြအဲ့ဒီဟာအဲ့ဒါကြောင့်မလို့ဘယ်လောက်ထိကြအောင်မလဲမသိတဲ့အချိန်မှာကျမတို့တွေတတ်နိုင်တဲ့လောက်လေးပညာရေးကိုဟိုကျူးကျူးစသားလေးနဲ့အားလုံးဝိုင်းဝန်းပြီးတော့ကူညီပေးပြီးတော့လုပ်ပေးကြရင်တော့ကျမတို့တွေ့တော့အများကြီးအဆင်ပြေမယ်ထင်တယ
်
ဟုတ်ကဲ့ပါပြီးပြီးခုလိုချင်ပေးတာကျေးဇူးကြီးတယ်ကျမတို့ဟုတ်ကဲ့ကျေးဇူးတင်ပါတယ်မ
မခင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။သိပ္ပံနဲ့နည်းပညာခန္ဓာမတိုင်ခင်မှာတော့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်ရဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ဆိုးရရဲ့အတုံးစီထဲမှာအမျိုးသားလုံခြုံရေးအတွက်တုံ့ဆွဲနိုင်မှုအမေရိကန်သမ္မတဂျိုးဘိုင်ဒန်ဘာရီများပြောထားပါသလဲ။နောက်အမေရိကန်အောက်လွှတ်တော်မှာမပြည့်ပြတ်သေးတဲ့အောက်လွှတ်တော်ဥက္ကဋ္ဌရွေးချယ်နိုင်ရေးအရာအကြောင်းအရာတွေနဲ့ပတ်သက်လို့ကိုအောင်အောင်ကစူးစီးတင်ဆက်ပေးထားပါတယ်။
အမေရိကန်ပြည်ထောင်စုမြို့သားလုံခြုံရေးအတွက်လိုအပ်တဲ့အစိုးရအသုံးစရိတ်ပမာဏအတွက်ကွန်ဂရက်စ်လွှတ်တော်ကိုတင်ပြတောင်းခံသွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအောက်တိုဘာ19ရက်နေ့မှာသမ္မတရဲ့ Oval ရုံးခန်းကပြောကြားတဲ့မိန့်ခွန်းအတွင်းထည့်သွင်းပြောဆိုသွားပါတယ်။ဒီအသုံးစရိတ်ထဲမှာ Ukraine, Israel, နောက်ဒီဒုက္ခသည်တွေကိုကူညီဖို့နဲ့တောင်ပိုင်းနယ်စပ်ကဝင်ရောက်သူတွေကိုတားဆီးဖို့အစီအစဉ်တွေအတွက်လည်းပါဝင်ပါတယ်။ဒါ့အပြင်လည်းဒီလိုအသုံးစရိတ်အတူတူချမှတ်ပေးရမယ်။ American Outlook တော်မှာအုတ်ထကိုယာရုကနေဖြုတ်ချထားတာကြောင့်လုပ်ငန်းတွေပုံမှန်မလဲပတ်နိုင်တာသတင်းနှစ်ပတ်ကျော်လာပါပြီ။အင်္ဂါနေ့တုန်းကတော့ Ohio ပြည်နယ်က Republican Party American Outlook တော်အမတ် Jim Jordan က Outlook တော်အုတ်ထနေရာအတွက်ဝင်ပြီးတော့အရွေးခံမှမဲ့ရှုံးနေသွားပါတယ်။ဗုဒ္ဓဟူးနေ့မှာဒုတိယအချိန်မဲခွဲရမှာလဲထပ်မံရှုံးနေပြန်ပါတယ်
။ကိုကျော်သက်ကြီးအခုဆိုလို့ရှိရင်ဟိုအမေရိကန်အောက်လွှတ်တော်မှာဒုတိယအချိန်မြောက်ပေါ့နော်။ဒါအိုဟိုင်းယိုပြည်နယ်ကအောက်လွှတ်တော်အမတ်Jim Jordan ကိုအောက်လွှတ်တော်ရဲ့ဥက္ကဋ္ဌအဖြစ်တင်မြောက်ဖို့ပေါ့။အောက်လွှတ်တော်မှာအခုဒုတိယအချိန်မြောက်မဲခွဲတယ်။မဲခွဲတဲ့အခါကျတော့လည်းပဲသူထပ်ပြီးတော့ရှုံးသွားတယ်ပေါ့လေ။ဆိုတော့ဟိုဒီ Jim Jordan ဘာကြောင့်ရှုံးသွားတယ်လို့ထင်ပါလဲ
Jim Jordan ကသူဘာကြောင့်ရှုံးသွားတာလဲဆိုလို့ရှိရင်သူကနည်းနည်းအစွန်းရောက်တယ်နောက်တစ်ခုကလည်းအော်လွတ်တော်ဥက္ကဋ္ဌနေရာမှာသူရရှိဖို့ကြိုးစားခြင်းဟာအကယ်သူရသွားမယ်ဆိုလို့ရှိရင်သူနဲ့Donald Trump နဲ့ကဟိုဘာလို့သူကအရင်နှိစက်တဲ့သူတွေဖြစ်တယ်ဖြစ်တဲ့အတွက်ကြောင့်မလို့နောက်တစ်ခုကလည်းသူကဒီဒီပြီးခဲ့တဲ့ American ရွေးကောက်ပွဲမှာဒီ Democrat တွေကမဲခိုးတယ်ဆိုတဲ့အာမျိုးကိုသူအတန်ပြင်ခဲ့တယ်လေအဲ့ဒါကိုလည်းသူကထောက်ခံခဲ့တယ်အခုတခါပါတီအတွင်းကနေပြီးတော့ဒီအမတ်တင်နဲ့လည်းအဆင်မပြေဖြစ်တယ်လို့ဒါကျွန်တော်လေ့လာရတော့ဗောလေဒါကြောင့်သူအနေနဲ့အခုဒုတိယအကြိမ်ဒီအောက်လွတ်တော်မှာမဲပေးဆုံးဖြတ်ပြီးတော့ဒီအောက်လွတ်တော်ရဲ့ဥက္ကဋ္ဌအဖြစ်
အကြံဉာဏ်ယူဖို့သူလက်လွတ်ဆောင်ရှောက်ခဲ့ရတယ်လို့ထင်ပါတယ်ခင်ဗျာ။2024ခုနှစ်အတွက်အမေရိကန်အစိုးရအသုံးစီဒီပီချမှတ်ပေးဖို့ကွန်ဂရက်လွှတ်တော်ကိုတင်ပြရမှာဒီမိုကရက်အစိုးရနဲ့ရီပက်ဘလစ်ကန်ကြီးစိုးရဲ့အောက်လွှတ်တော်ကြားညှိနှိုင်းလို့မရတာကြောင့်စက်တင်ဘာလကုန်မှာအစိုးရလုပ်ငန်းတွေရပ်ဆိုင်းမသွားအောင်50-50နိုဝင်ဘာလလေအထိအသုံးစီချမှတ်ပေးလိုက်ပါတယ်။ ဒီမိုကရက်နဲ့ညှိနှိုင်းနေပေးထားတဲ့ဂရီဂရီကိုချိုးဖောက်တယ်ဆိုပြီးရီပက်ဘလစ်ကန်ပါတီရင်းကလက်ရဆောင်အလွတ်တော်အမတ်မက်ဂိတ်ဦးဆောင်ပြီးကေဗင်မက်ကာတီကိုအော်တိုဘာ3ရက်မှာမဲခွဲဖြုတ်ချလိုက်ပါတယ်။ဒါဟာဆိုရင်အမေရိကန်သမိုင်းမှာပထမဆုံးအကြိမ်အလွတ်တော်ဥက္ကဋ္ဌကိုဖယ်ရှားလိုက်တာပါ။အမေရိကန်လွှတ်တော်မှာမတ်ဦးကအဆိုပြုလို့မဲခွဲမယ်ဆိုရင်
လွတ်တော်တွင်မဲအများစုဆုံးဖြတ်ချက်နဲ့ပဲအလွတ်တော်ဥက္ကဋ္ဌကိုရာထူးကနေဖယ်ရှားနိုင်ပါတယ်။ဒီဒီမိုကရက်အစိုးရတောင်းထားတဲ့ငွေပမာဏကိုအစိုးရအသုံးစိတ်ပမာဏအောင်မပေးချင်ဘဲအဲ့ဒီထဲမှာယူကရိန်းစစ်ပွဲလို့အရေးကိစ္စတွေလည်းပါတာပေါ့။အဲဒါပေမဲ့လည်းပဲအဲအဲ့ဒီမှာရီပက်ဘလစ်ကန်တွေဘက်ကဘာကြောင့်ယူကရိန်းစစ်ပွဲလို့ကိစ္စမျိုးမှာမဆက်မသုံးချင်တာလဲဆိုတော့ဒါအမ ပြီးတော့ဟိုတရားမဝင်ဝင်နေကြတဲ့သူတွေရှိတယ်ဆိုတော့အဲ့ဒီကိစ္စတွေကိုသူတို့ကထိ ဆိုတော့ဥမာကယ်လီဖိုးနီးယားလိုတချို့မျိုးကြီးတွေမှာဆိုလို့ရှိရင်ဟိုနေကင်းကြောင်တော်တော်မှာဒါကားမှန်ကိုခွဲပြီးတော့ဟိုပစ္စည်းတွေကိုနှိုက်ယူတာတို့ဘာလို့ရှိကြတယ်ဆိုတော့အဲ့ဒီလိုကိစ္စတွေကိုထိန်းသိမ်းနိုင်တာမျိုးမရှိဘူးဒီလိုကိစ္စတွေကိုရာဇဝတ်မှုတွေကိုတိုက်ဖြတ်ဖို့အတွက်ဒါသူတို့ဘက်ကဟိုလှုပ်ဆစ်ခြင်းနဲ့ဆန္ဒပေါ့လေဆိုတဲ့အခါကျတော့ဒီနေရာမှာဒီဒီမိုကရက် နေချက်တွေရှိနေတယ်ဆိုတာကိုထောက်ပြကြတယ်ကိုမွန်ချမ်းဘယ်လိုထင်ပါလဲ
သူတို့ထောက်ပြတဲ့အချက်ကတော့ဟိုလေမှန်တဲ့တော့တော့မှန်တယ်ပေါ့နော်ဒါပေမဲ့အားလုံးတော့လည်းမှန်ပါဘူးနေဆက်ပေါ့နော်တောင်ဘက်အမေရိကရဲ့တောင်ဘက်မက္ကဆီကိုဘက်ကနေဖြစ်တန်းလာတဲ့ဟလာဒီဟိုသားပေါ့နော်ဝင်ရောက်လာတာလာကြတဲ့သူတို့ခေါ် migrant ပေါ့နော်ကိုတန်းဝင်ရောက်လာကြတဲ့လူတွေကိုလည်းပဲမတားနိုင်ဘူးပေါ့နော်ဒီဝင်လာကြတဲ့အနေမှာလည်းဒါပေမဲ့နံပါတ်1ကသူတို့လက်ခံပြီးဆိုလို့ရှိရင်အာဘလို့လက်ခံပါလဲဆိုရယ်စနစ်ပေါ့နော်နောက်ပြီးတော့ဝေးကြီးချီကြီးပေါ့နော်ပြီးလူအင်အားပေါ့နော်ဆိုတော့ဒါတွေကဟိုတုံးဖို့အတွက်အမေရိကမှာเนาะဆိုတော့လူတွေကဝင်လာတာတိတ်နဲ့ချီတာဟုတ်ဆိုတော့တိတ်နဲ့ချီတာတန်းကန်းအောင်ရှိတော့မထင်လဲဆိုတော့အဲ့ဒါမျိုးနေထားဆိုတော့ဟိုမတားနိုင်ဘူးလေเนาะတားဟိုအတားစနစ်တစ်ခုထားပြီးတော့မှဥပမာဟိုဒီနေရန်ဟို border wall ပေါ့နော်ဒီအုတ်နေရန်ကြီးချတတိုင်းကြီးကိုတိဆောက်လိုက်တယ်ဆိုလို့ရှိရင်အလုံးတိဆောက်လိုက်နေဆိုလို့ရှိရင်လည်းတမျိုးပေါ့နော်အုတ်တိုင်းကြီးကိုတိဆောက်ဖို့အတွက်ဆိုတာလေ border ကြီးအရှိကြီးလေဒါလည်း budget တစ်ခုလိုတာပဲ
နေဆက်မူဝါဒနဲ့ပတ်သက်ပြီးတော့ဟိုတိတိကျကျလုပ်ဖို့ပြင်းပြင်းထန်ထန်ခြင်တွေဖို့သူတို့ကတောင်းဆိုပေမဲ့မရတဲ့ခါကျတော့အခုဆိုလို့ရှိရင်ဒီအထူးသဖြင့်ဒါဟို Texas ကဒီအုတ်ချုပ်ရေးမှူးGreg Abbott ဆိုလို့ရှိရင်ဒါဟိုနေဆက်ကနေဝင်လာတဲ့ဒီရွှေပြောင်းဝင်ရောက်သူတွေကိုဘတ်ကားပေါ်တင်ပြီးတော့ကားစီးလုံးလိုက်ပေါ့လေဟိုနယူးယောက်အပါဝင်တချို့ဟိုဒီမိုကရက်မြို့ကြီးတွေကိုဟိုပို့ခဲ့ပါတယ်ဆိုတော့ကိုမိုးချန်တို့ရောအဲ့ဒီမှာဒီရွှေပြောင်းဝင်ရောက်လာသူတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘာတွေမြန်သိထားရပါလဲ
အဲဒီနယူးယောက်မှာဒီရွှေပြောင်းရောက်လာကြတဲ့သူတွေတင်ရတာအထူးသဖြင့်သူတို့ကိုနေရာချထားကြီးပေါ့နော်နေရာချထားကြီးမှာအစင်မြပြေမှုတွေအများကြီးဖြစ်တယ်လို့ဟိုကျွန်တော်တို့ကြားရတယ်ဗျအဲ့တော့အထူးသဖြင့်နေရာအခက်ခဲပေါ့ဗျာလူကတိမ့်နဲ့ချီရောက်လာတာဘူးနော်ဒီရွှေပြောင်းရောက်ချလာတဲ့လူတွေကိုထားဖို့နေရာကမလုံလောက်ဘူးဖြစ်နေတာမလုံလောက်တော့ဒီလူတွေကလမ်းမှာသွားပြီးတော့မှအိုးမဲ့အိမ်မဲ့ပုံစံမျိုးပေါ့နော်အင်ဂျီမဲ့ရောက်ရရက်မှာဟိုနေတဲ့အနေအထားမျိုးတွေဖြစ်လာလို့ရှိရင်အဲဒါတွေကပတ်ဝန်းကျင်တွေအတွက်မကောင်းဘူးလीနော်ဒီကြားထဲမှာတော့မှတချို့ ့ချွေချက်ွက်တွေရတယ်ဆိုရင်အဆိုးရောဟိုဒီအောင်ရဲတွေကိုတိုင်ကြတာပေါ့နော်သူတို့ရက်ွက်လာမှာညာဘက်ဆိုတော့အိတ်ဘူးပေါ့ဒီလူတွေအိတ်ပဲနဲ့အာစကားတွေပြောတာအကျဲကြီးတွေပဲပြီးတော့ဟိုဟာလုံးဒီဟာလုံးနဲ့သူတို့ဟိုရှုပ်ချက်တွေခတ်နေတာပေါ့ညာဘက်ဆိုလည်းအတန်တွေစူညံနေတာပဲပေါ့နော်ဆိုတော့အဲ့လိုမျိုးတွေ complaint တွေအများကြီးတက်ကြတယ်
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆုံးလင်အမေရိကန်တခွင်စီစဉ်ပါရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးစင်ပါတယ်ဒီသတင်းပတ်မှာတော့ကြောက်ကြမ်းပြည့်ရွေးပေါ်ကအင်းလေးအကြောင်းကိုတင်ဆက်ပေးထားပါတယ်မြန်မာနိုင်ငံအရှေ့ပိုင်းမှာထင်ရှားတဲ့ကြောက်ကြမ်းပြည့်ရွေးဟာကုန်းတွင်းရေကန်ကြီးတစ်ခုဖြစ်တဲ့အင်းလေးကန်ကိုတောင်မြောက်တန်းပြီးတော့ဖြတ်နေတာကအင်းလေးကန်အတွက်ငလင်အန္တရာယ်ဘလောက်ဆိုရင်ရပါသလဲအင်းလေးရေရှည်တည်တဲ့ရေသူသေးတနာမှာဒီကြောက်ကြမ်းပြည့်ရွေးကိုပါထည့်သွင်းပြီးတော့လေ့လာနေတဲ့ဒေါက်တာမိုးကျော်သူကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်
ဒီတော့မှာမှာဘူမိဗေဒပညာရှင်တွေအနေနဲ့ဆိုရင်တော့သူကငရင်နဲ့ပတ်သက်ပြီးတော့နောက်ပြီးတော့ဒီငရင်အပြင်ပေါ့နော်ဒီအင်းလေးခံကြီးတည်ရှိနေတဲ့အောက်ခံမြေသားရဲ့အနေထားဆိုရင်မှုလေးရှိကြပါတယ်ဆိုတော့ဒါလေးကိုနည်းနည်းလေးရှင်းအောင်ပြောပြပေးပါနော်ဒါကြောင့်ဆိုရင
်ဟုတ်ကဲ့ကျွန်တော်အနေနဲ့ဒီနေ့ဒေတာမှာဒီပေါ်ပေါ်တဲ့စလာကြံခဲ့တဲ့ရှင်းမြေကတော့ပထမဆုံးကျွန်တော်တို့ရဲ့target ထားခဲ့တဲ့ဥစ္စာကဒီရက်ခွဲနီးပညာတွေတိုးတက်လာတာပေါ့မူတည်တာရဲ့နောက်ပြီးတကဘာလုံးမှာပေါ့နော်ဒီကုန်းတွင်းရေကန်တွေကိုတူးဖော်တဲ့ဟာတွေအရန်ကိုခေစားပြီးတော့အဲ့ဒီရေကန်တွေကိုတူးဖော်ပြီးတော့မှအတိတ်ကသမိုင်းကြောင်းကိုဒါခွဲတဲ့နီးပညာတွေပြန်ပြီးတော့အသေးစိတ်လေ့လာကြတဲ့ဟာတွေခေစားလာတဲ့ကြောင့်ကျွန်တော်ကလည်းမြန်မာနိုင်ငံမှာဒီအင်းလေးဒေတာကိုပထမဆုံးရွေးလိုက်တာပေါ့အဲ့တော့ရွေးလိုက်ပြီးရဲ့နောက်မှမှမြန်မာပြည်ထဲမှာရှိပြဲဒီဥပဒေပညာရှင်တွေနဲ့တိုင်ပင်ကြတဲ့အချိန်မှာသူတို့စီကပြောလာတဲ့ဥစ္စာကတော့ပေါ့နော်1932ခုနှစ်ကဒီမေမျိုးငလင်ကြီးပေါ့နော်မြန်မာနိုင်ငံမှာတော့ပြောရရင်တော့ဒီမျိုးကြီးတက်ကြီးတွေမှာအင်းအပြင်းအားအကြီးဆုံးလို့ပဲပြောရမှာပေါ့ဘာလို့ဆိုတော့ပြင်းအား၈တသမပုံများရှိတယ်ဆိုတော့ငလင်ကြီးလှုပ်ခဲ့တာပါအဲ့ဒီငလင်ကြီးကိုလှုပ်စေခဲ့တဲ့အကြောင်းရင်းဖြစ်တဲ့ဒီကြောက်ကြမ်းပြတ်၍ဆိုတဲ့ဟာကြီးကဒီမေမျိုးဒီကျော်ကနေရှမ်းပြည်မြောက်ပိုင်းကနေရှမ်းပြည်တောင်ပိုင်းအထိကိုဆင်းလာပြီးတော့အင်းလေးဒေသမှာဆိုရင်အရှိပဲအင်းလေးကန်ကြီးအရှိပဲခြားမှာဖြောင်းဖြောင်းကြီးရှိနေတယ်ပြတ်၍ကြီးပေါ့နော်ဆိုတော့အဲ့တော့ဒီပြတ်၍ကြီးကြောင့်မေမျိုးငလင်လှုပ်ခဲ့တယ်ဆိုရင်ဒီပြတ်၍ကြီးကအင်းလေးဒေသမှာအတိတ်ကဘယ်လိုမျိုးလှုပ်ရှားမှုတွေဖြစ်ခဲ့လဲပေါ့နော်ကျွန်တော်တို့ဝိပရမှတ်တမ်းတွေရှိတယ်တန်ခဲ့50နှစ်ကြာအတွင်းမှာကျွန်တော်တို့မသိခဲ့ပေမယ့်အဲ့မတိုင်ခင်ကပုံပြီးရှင်းကြတဲ့အချိန်မှာဘာတွေရှိခဲ့လဲဆိုတဲ့ဥစ္စာအထောက်အထားတွေကိုကျွန်တော်ရှားခြင်းနဲ့ပြီးတော့ဒီရှေ့ကိုဆက်ပြီးတော့အနာဂတ်မှာဘယ်လိုအနေမျိုးရှိနိုင်မလဲဆိုတဲ့ဥစ္စာကိုလည်းသတိပေးခြင်းနဲ့ဆိုတဲ့အပိုင်းနဲ့အင်းနစ်ကကြောက်ကြမ်းပြတ်၍ကြီးဒီအင်းနစ်ဒေတာကငလျင်အနေနဲ့ပတ်သက်ပြီးတော့လည်းသူတင်လာကိုကျွန်တော်ဆက်လုပ်ဖို့ဆိုပြီးတော့ဒုတိယ target တစ်ခုထည့်သွင်းခဲ့ပါတယ
်ငရင်နဲ့ပတ်သက်ပြီးတော့အင်းလေးဒေတာမှာအန္တရာယ်ရှိနေတယ်ဆိုတော့ဒီကြောက်ချမ်းပြည့်ရည်ပေါ့နော်ငရင်ရောဖြစ်စေတဲ့အဓိကပြည့်ရည်ဒီကြောက်ချမ်းပြည့်ရည်ရဲ့အနေထားနဲ့ပတ်သက်ပြီးနည်းနည်းရှင်းပြပေ
းဟုတ်ကဲ့ခင်ဗျကျွန်တော်ဒီပုံလေးတွေလည်းနောက်ဘက်မှာပြနေတဲ့ပုံလေးတွေမှာလည်းကျွန်တော်လေးအသေးစိတ်ကြည့်ပါတယ်ကျွန်တော်ဒီတောင်ငူတက္ကသိုလ်ကဒေါက်တာဆိုးမင်းကတော့အဓိကပေါ့နော်သူကလည်းအင်းသားပါပဲငရင်ဒေတာတစ်ခွင်ကိုသူတုတေသနာတွေအကြီးအကျယ်လုပ်နေတယ်နောက်ပြီးငရင်တုတေသနာတွေလည်းဆင်ခံကြတယ်ဆိုတဲ့အဲဒါကြောင့်မလို့သူတို့တွေနဲ့ကျွန်တော်တို့ပူတွဲပြီးတော့ဒီကျွန်တော်မှရှိတဲ့အတွေ့အကြုံအရာပေါ့နော်ဒီဘက်မှာကျွန်တော်ကြံခဲ့တဲ့နှစ်30လောက်ခဲ့တဲ့ဒီငရင်ကြောတွေမှာကျွန်တော်တွင်းနဲ့ကြီးတူးပြီးတော့သူတုတေသနာလုပ်တဲ့အပိုင်းတွေနဲ့ပတ်သက်တဲ့ဤပညာကိုဘယ်လိုသုံးရမလဲဆိုတဲ့ဟာမျိုးကျွန်တော်တို့တိုင်ပင်ကြပြီးတော့ဒီပညာလည်းမခက်ခဲငွေကုန်ရှိကြလည်းနည်းမဲ့ပထမအဆင့်နဲ့ကျွန်တော်ထည့်ထားတဲ့ဥစ္စာကတော့ဒီကြောက်ချမ်းပြည့်၍နေရာမှာပေါ့နော်အင်းလေးကရဲ့အရှိပဲခြံကတနေရာနေရာလဲအချမ်းမြင့်တော့ကျွန်တော်ရွေးထားပြီးပါပြီပေါ့နော်ရေမဖုံးမဲနဲ့နေရာဒီချင်းကြီးခန်းတဲ့အချိန်မှာဆိုရင်အဲ့နေရာကညစ်ကြီးဖြစ်နေပြီးတော့ရေမရှိတဲ့နေရာဆိုတော့ကျွန်တော်လိုလိုကူသွားပြီးတူးလို့ရမယ့်နေရာမှာဒီမီတာ1000လောက်အထိအနည်းပေါ့နော်ဒါကလည်းကျွန်တော်တို့အခုချိန်ကြီးက seismic data ကောင်းကောင်းမရှိသေးဘူးပေါ့နော်မြန်မာရေနံလို့ပေါ့နော်ကျွန်တော်တို့ကြံခဲ့တဲ့နှစ်3-4နှစ်လောက်အထိကကြည့်ထားတဲ့ဟာလောက်ပဲရှိသေးတာမဟုတ်လားဒီရေနံကုမ္ပဏီရဲ့အကူအညီနဲ့ကျွန်တော် seismic data ကောင်းကောင်းများရခဲ့တယ်ဆိုတော့ဒီ1000မီတာလောက်အထိကိုကျွန်တော်တို့ကတူးချလိုက်မယ်တူးချလိုက်ပြီး high quality တော့မဟုတ်တဲ့ core sample တွေယူမယ်ပြီးတော့မှအဲ့ဒါတွေကိုကျွန်တော် core analysis ပေါ့နော်ဒီဘူးဗီဒါပညာရှင်တွေရဲ့ဒီမျက်စိနဲ့ပဲဟိုလေ့လာတဲ့အပိုင်းတွေကိုအသေးစိတ်လုပ်လိုက်တယ်ဆိုရင်ကျွန်တော်တို့ဒီငလျင်လှုပ်ခဲ့မှုတဲ့အထောက်အထားရှိရဲ့ညဇုံလေးတွေကိုနေရာလေးတွေကိုကျွန်တော်အများကြီးတွေ့ရမယ်မှန်းထားပါတယ်ဘယ်နှစ်ခုတွေ့မယ်တော့မသိဘူးပေါ့နော်အဲ့လိုဟာမျိုးတွေ့ခဲ့ဆင်းအဲ့လိုနေရာတွေအသေးစိတ်ထားပြီးတော့ကျွန်တော်တို့ဒီဘအထူးကြွယ်ပြီးတော့လေ့လာမယ်သက်တမ်းတွေတွေ့မယ်ပြီးအနေထားတွေပါလို့ကျွန်တော်အသေးစိတ်ကြည့်ပြီးနောက်မှကျွန်တော်အစီရင်ခံစာတွေပြီးနေအစိုးရဒီတော်စုအစိုးရတွေကိုကျွန်တော်အစီရင်ခံစာတင်သွင်းနိုင်မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့အဲ့လိုဟာမျိုးဖြစ်လာပြီးဆိုရင်ကတော့ကျွန်တော်တို့အနေနဲ့ပတ်သက်ပြီးကျွန်တော်တို့မှန်တဲ့ ပိုင်းတွေဖြစ်လာပြီးပြီးတော့ချိန်ဆက်ပါလုပ်မယ်ဆိုတဲ့အပိုင်းတွေပြီးပေါ့နော်ကျွန်တော်စကိုင်းပြည့်ရွေးမှာကျွန်တော်ဒီမြန်မာငလင်းကော်မတီကလုပ်နေတဲ့သူတေသနာမျိုးတွေတော့ဒီသေးစိတ်သွားတယ်တကယ်လို့အနေနဲ့ကြီးတယ်ဆိုကျွန်တော်ယူဆတယ်ဆိုပေါ့နော်ဆက်သွားတဲ့ဟာမျိုးတွေလည်းဖြစ်လာပါတယ
်လောလောဆယ်ပေါ့နော်ကြောက်ကြမ်းပြည့်ရွေးကိုမျက်စီရမြင်အောင်နည်းနည်းရှင်းပြပေးပါမယ်ဒီအင်းလေးကဒီတောင်မြောက်ရှည်ရှည်လေးရှိနေတယ်ကြောက်ကြမ်းပြည့်ရွေးရတဲ့သူ့အတိုင်းရှိနေတယ
်ဟုတ်ပါတယ်ကြောက်ကြမ်းပြည့်ရွေးကအင်းလေးကိုင်ရဲ့အရှိဘက်ကနေမှဒီလိုနည်းနည်းစောင်းပြီးတော့မှဒီညောင်ရွှေတို့ရွှေချောင်တို့ဖြတ်ပြီးတက်သွားပြီးရမှာပင်လောင်းအကြည့်ကိုကျွန်တော်သွားပါတယ်ကာလန်ကြောင်ဆက်ပင်လောင်းအပေါ်ပဲကျတော့ကျွန်တော်အနေထားနည်းနည်းထပ်စောင်းသွားပြီးရနောက်မှာမှဝယ်မြင်းမျိုးအောက်ဖက်နာအကြည့်ပေါ့နော်ကျွန်တော်စောင်းပြီးတက်သွားတဲ့ဟာမျိုးပေါ့နော်မြန်မာနိုင်ငံမှာကဒီဝလင်ပြက်ရွေတွေကိုဒေးစိတ်လိလာတဲ့အပိုင်းကကျွန်တော်စကိုင်းပြက်ရွေအပြင်တခြားဟာတွေကကျွန်တော်မလုပ်နိုင်ဘူးပေါ့မလုပ်သေးဘူးပေါ့နော်အဲ့တော့ကြောက်ချောင်းကိုကျွန်တော်တို့ကလည်းအင်းလေး project ကိုဒီတွဲရက်နဲ့ဒီဘအကူအညီလေရလာမယ်အပိုင်းကိုကျွန်တော်တို့လည်းရှိနေတယ်ကြွေးလိုက်တာပါအဲ့တော့ရေကန်တစ်ခုကိုကျွန်တော်တို့ကတကယ့်ကိုသိပ်ပံနေကြကြီးကြီးကြာကြာနဲ့နောက်ဆုံးဝန်ကြီးပညာနဲ့လေ့လာနိုင်မှာဖြစ်ပါလေင
ရင်းအပြင်ပေါ့နော်ဒီအင်းလေးဒေတာရဲ့အောက်ခံမြင်အနေထားရောဆိုရင်ကြာရှိပါ
ဟုတ်ကဲ့ခင်ဗျာအကြောင်းအနေနဲ့ပြောရရင်တော့အောက်ခံကကျွန်တော်တို့ကဒီစစ်တမ်းပေါင်းရာနဲ့ချီပြီးရှိနေတဲ့ဒီအမာကြောက်မျိုးတွေရှိနေတယ်ဆိုပေမဲ့အဲ့ဒီပုံမှာကျွန်တော်အဓိကပေါ့နော်ဒီအင်းလေးကန်မျိုးကိုရေးပြီးစီးဝင်လာတဲ့ဘေးကတောင်နေတဲ့နေရာတွေမှာရှိတဲ့အနေကြောက်တွေတော့အင်းလေးကန်ရှိနေတဲ့အောက်ခံကြောက်ဆိုတဲ့နေရာတွေမှာကရှမ်းပြည်မှာအဓိကများတဲ့ထုံကြောက်ဒိုလိုမိုင်းနဲ့ဒီလိုင်းစုံဆိုတဲ့ထုံကြောက်အပြင်ကိုဆန်းစုံပဲကြောက်နဲ့ဆစ်စုံဆိုတဲ့အနေမုံလေးတွေရှိတဲ့ကြောက်တွေပေါ့နော်အဲ့ကြောင့်မလို့အခုရေကန်အနေဒီပြညာလာတယ်ဆိုတဲ့အပိုင်းမှာလည်းအဓိကပြဿနာဖြစ်တာပဲခုနကပြောတဲ့ skill zone တွေကအရန်ကိုညာလာတဲ့ဥစ္စာကြီးကပါပါတယ
်အင်းဒီ data အတွက်အနာဂတ်အတွက်ပေါ့နော်ဒီပညာပေးတာနဲ့ပတ်သက်ပြီးတော့ဘာတွေများပြင်ဆင်ထားရရှိပ
ါဟုတ်ကဲ့ခင်ဗျာလူတွင်သူသားနေပြီးတော့မှတကယ်ကိုနှစ်ဆယ်ကဏ္ဍလောက်အထိကိုအသေးစိတ်အတိတ်ကိုပြန်ပြီးတော့စူးစမ်းရှာဖွေလေ့လာနိုင်တဲ့အခြေအနေမျိုးဖြစ်လာတာမကြသေးပါဘူးအဲ့တော့ဒီနည်းပညာကိုကျွန်တော်ပရမသုံးသုံးတဲ့ဥစ္စာကိုမြန်မာပြည်ကအင်းလေးဒေတာကြီးမှာကျွန်တော်လုပ်ကြမယ်ဆိုတဲ့အစီအစဉ်ဖြစ်လာပြီးရဲ့နောက်မှာတမ်းပြည်နယ်အစိုးရကတောင်ကြီးတက်ကိုပါကရန်ကိုအတက်တရောကူညီပြီးတော့လက်ရွေးပြီးလုပ်တဲ့ထောက်လိုအပ်တာတွေလည်းထောက်ပံ့တဲ့အပိုင်းတွေဖြစ်လာခြင်းကျွန်တော်စဉ်းစားမိတာအင်းလေးဒေတာကြီးအတွက်လည်းအမှတ်တရဖြစ်အောင်ဆိုပြီးတော့အင်းလေးဒေတာမှာပဲဒီတော်ဦးစည်းဌာနဆယ်မြောင်ဦးစည်းဌာနနဲ့ပူးတွဲပြီးတော့မျူဇီယံတက်တေးလေးတစ်ခုပေါ့နော် Drilling Science ဆိုတဲ့ဒီလွန်တွင်းတူးရဲ့နည်းပညာသိပ္ပံပညာဆိုပြီးတော့မျူဇီယံလေးတစ်ခုကျွန်တော်တို့ထောင်မှုအထိကိုကျွန်တော်ပြင်ဆင်ထားပါတယ်အဲဒီမှာကျွန်တော်အင်းလေးဒေတာမှာတူးမဲ့ကွာ100မီတာရှိတဲ့ high quality gold sample တွေရှိနေ1000မီတာအထိတူးမဲ့ကြောက်ကြမ်းပြက်ရွေကြီးရ gold sample တွေအကုန်လုံးကိုကျွန်တော်အဲ့မှာပြထားမယ် login လုပ်မဲ့ဟာတွေပြီးတော့ core analysis လုပ်ထားတဲ့ပညာရှင်တွေရဲ့မှတ်တမ်းတွေအကုန်လုံးကိုအသေးစိတ်ထားပြီးတော့မှဘယ်လိုနေရာတွေဘယ်လိုဇုန်တွေကညဉ့်ညမ်းခဲ့တဲ့အချိန်တွေဆိုတဲ့ဟာမျိုးကိုအသေးစိတ်ကျွန်တော်ကျောင်းသားတွေလေ့လာနိုင်အောင်ထားမဲ့အရင်ကကြောက်ကြမ်းပြက်ရွေကြီးဆိုရင်လည်း1912ခုနှစ်မြေမြင့်ငလင်းကြီးလုပ်ခဲ့တဲ့အချိန်တုန်းကဒီ gold sample ညမှာဘယ်လိုဟာမျိုးဖြစ်ပေါ်နေလဲဆိုတဲ့ဟာမျိုးပေါ့နော်ဒီအသေးစိတ်မြင်ရတဲ့ဟာမျိုးတွေကိုကျွန်တော်တို့အဲ့လိုမှတ်တမ်းနေတဲ့အသေးစိတ်ထားပြီးကျောင်းသားတွေဒီနည်းပညာကိုတွေ့ရနိုင်ဖို့တော်သင်ထားပါတယ်ခင
်ဗျဒေါက်တာမိုးကျော်သူရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းဖတ်အတွက်အိပ်ပန်တဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆက်ရအောင်ပါနော်
ထောက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲပြောပြပေးပါမယ်ရှင
်။ဂါဇာမှာရှိတဲ့ပါလက်စတိုင်းတွေအသက်ရှင်တန်ရေးအတွက်လိုအပ်တဲ့အကူအညီတွေကိုဂါဇာကိုဝင်တဲ့အီဂျစ်နိုင်ငံနဲ့နယ်စပ်ရာဖာဂိတ်ကနေအများဆုံးဝင်ခွင့်ပေးပါလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကဒီကနေ့တောင်းဆိုလိုက်ပါတယ်။အီဂျစ်နယ်စပ်မှာအသင်းဆောင်နေကြတဲ့ကုန်တင်ကားအဆင့်20တဲ့မင်းနဲမှာအစားအသောက်တွေအပါအဝင်အလွန်အမင်းလိုအပ်နေတဲ့အကူအညီတွေဖြစ်လို့အများဆုံးလိုရာရောက်တဲ့လို့အတွင်းရေးမှူးချုပ်ဂူတဲရက်စ်ကရာဖာနယ်စပ်ဂိတ်ကိုရောက်ရှိတဲ့အချိန်မှာပြောကြားခဲ့တာဖြစ်ပါတယ်။ဣသရေလ်ဟာမတ်စ်ပြည်ပကကြောင့်ကမ္ဘာတခြားဒေသတွေမှာစာနာမှုဆိုင်ရာလိုအပ်ချက်ရှိနေသူတွေအတွက်အခက်အခဲတွေနဲ့ပိုပြီးကြုံရစေနိုင်တယ်လို့ယူနီဆီယာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကဒီကနေ့ပြောကြားလိုက်ပါတယ်။ဒီစစ်ပွဲဟာဒုက္ခသည်အကြတဲ့ကြုံရတဲ့လေဗနွန်နဲ့အီဂျစ်လိုအင်းနီဂျီနိုင်ငံတွေစီကူးဆက်ထိခိုက်ပြီးလူသားချင်းစာနာမှုအကူအညီတွေအပေါ်ပိုခက်စေမှာစိုးရိမ်ရတယ်လို့ဂျပန်နိုင်ငံကိုရောက်နေတဲ့ယူနီဆီယာအကြီးအကဲကဒီကနေ့ပဲပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျ။လက်ရှိအရှိလာပိုင်းဒေသမှာဖြစ်နေတဲ့တင်းမာမှုကြောင့်ကမ္ဘာတဝန်းရေနံဖြန့်ပြူးမှုထိခိုက်နိုင်ပြီးဈေးတက်နိုင်တယ်လို့ပြင်သစ်နိုင်ငံအခြေစိုက်နိုင်ငံတကာစွမ်းအင်အေဂျင်စီ IEA ကတတိပြလိုက်ပါတယ်။ဒါပေမဲ့အရင်သမိုင်းမှာဖြစ်ခဲ့သလိုအဆမတန်ဈေးတက်တာမျိုးတက်စီဆိုင်တွေမှာတန်းအရှည်ကြီးဆောင်းဆန်းရတာမျိုးတော့ဖြစ်မှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကပြောပါရခင်ဗျ။
ကြောက်ကြညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုစောင်းဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့စစ်ဒရစ်ဖရန်ကလင်နဲ့ဟဲလမ်တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဗီဒီယိုကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇ
This program has come to you from the Voice of America, Washington.